Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ2023ခုနှစ် February 17ရက်နေ့စနေနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါယူကရိန်းကိုရုရှားကျူးကျော်ဆင်နွှဲတဲ့နှစ်ပတ်လည်နှစ်မတိုင်ခင်မှာပိုလန်ကိုအမေရိကန်သမ္မတသွားရောက်ဖို့ရှိပါတယ်အမေရိကန်သမ္မတဘိုင်ဒင်ဟာတောက်ကြနေမှာဘရာဇီးသမ္မတတင်နဲ့တွေ့ဆုံပါတယ်အလက်စကာပြည်နယ်ဝင်းဟင်ဘော်ကအမီမတိရင်ဒစင်းကိုတောက်ကြနေကသမ္မတအမိန့်နဲ့ပြစ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဖေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
သကားဆာကလက်မဲ့ဒီနယ်နှမ်းဖြစ်တယ်အပီလူလူနေတိုင်းနဲ့အိမ်ကိုထိခိုက်တယ်ဖေးရင်မျိုးသမီးတို့လက်မဲ့ကြီးမှန်ပြီးဆုံးသွားတယ်အဲတိုက်ပွဲမရှိဘဲနဲ့လက်မဲ့ကြီးနဲ့ခြေရွာတွေကိုနှမ်းပြင့်တယ်ဗျ
ကရင်ပြည်နယ်ကြုံတိုးမြို့နယ်အတွင်းကခြေရွာတချို့မှာအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အရသာနေရင်နေပေရောကြပြီးတိုက်ခိုက်သေဆုံးမှုတွေရှိပါတယ်။မကြာမီပဲအပြေးဆုံးကိုတင်ပြပေးပါမယ်။ဒါ့အပြင်အာဆီယံဂျာဝင်မှုနဲ့မြန်မာနိုင်ငံအချမ်းဖက်တိုက်ခိုက်မှုတွေအကြောင်းသတင်းဆောင်ပါမလေးရှားမှလုံသားလူအနေနဲ့အတွက်နေထိုင်ခွင့်တွေပြန်ထုတ်ပေးနေပါတယ်။ဒီလိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပါအဲ့ဒီနောက်မှာတော့အမျိုးသမီးကန္တာတုဒ္ဒဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှိပညာစားတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လင်းမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်လို့ပြောပြပါမယ
်။တူရကီနဲ့ဆီးရီးယားမှာပြင်းအား 9.8 နဲ့ 9.5 magnitude ရှိတဲ့ငြင်းနေလှုပ်ခတ်ခဲ့ပြီးတဲ့နောက်၄ရက်မြောက်နေ့ဖြစ်တဲ့တောက်ကြနေမှာတော့အသက်ရှင်ချမ်းရဲ့သူတွေကိုထပ်ပြီးတော့ကယ်ဆယ်ရှာဖွေနိုင်မယ်ဆိုရဲမျှော်လင့်ချက်တွေကမှေးမိန်လာနေပါတယ်။ဒါပေမဲ့တူရကီနိုင်ငံရဲ့တောင်ပိုင်းဟေတီပြည်နယ်တွင်ကအပျက်စီးပုံတွေကြားကနေပြီးတော့တောက်ကြနေမှာတော့အသက်ရှင်လွတ်မြောက်သူတချို့တွေ့ရှိခဲ့ရပါတယ်။သူဒီကယ်ဆယ်နိုင်သူတွေထဲမှာအမျိုးသမီးတဦးနဲ့6လအရွယ်တမီးငယ်တို့လည်းပါပါတယ်
။တက္ကသိုလ်ဆုံးဂျန်နယ်လ်ဒ်bir tane daha arkadaşımız aldı.
Şimdi ayrıca çoğuza geçer bir dönem ama amyotami go ketok nange can. Na ketok nange da na uşi bir peçan. Türkiye gezeyi loktadu ga piyo dara ba. Türkiye ne Syria nezat dedem ama denen lanay ga lok katte abi ngeyen can. Tesom du ye dörgha kukama na taun na taun jo nevi lo anabayne ga piyo bari. Daha Japan ma lubang na taun ni ba tesom are na taun na sete ngeyen ne tsunami nao pay. Gabama ate piyo miyazong biran le piyo bari. Türkiye tamra reset dayab arwaan ga နိုင်ငံမှာ9ရက်တာဝန်းနဲ့ခြေခွဲပွင့်နေ့ကျင်းပထားသလိုအရင်တန်းတရက်ခံရတဲ့ပြည်နယ်10ခုကို3လကြာအရေးပေါ်အခြေအနေကျင်းပထားတာပါစီးရီးယားမှာတော့သမ္မတဘက်ရှာအယ်အဆန်နဲ့ဇနီးတို့ကအစိုးရထိန်းချုပ်ရဲ့အလက်ပုံမျိုးကဆေးရုံကငရင်တန်းတင့်သူရစီကိုပထမဆုံးချိန်တွားရောက်အားပေးခဲ့ပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရီဒူရာအပါအဝင်အရှေ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံဖို့လာမယ်February 20ရက်နေ့မှာပိုလန်နိုင်ငံကိုတွားရောက်ဖို့ရှိတယ်လို့အင်ဗျူတော်ကတောက်ကြနေမှာကြေညာပါတယ်။ February 24ရက်နေ့ကယူကရိန်းကိုရုရှားကျူးကျော်မှုပထမဆုံးနှစ်ပတ်လည်နေ့မတိုင်မီရောက်ရှိလာမယ်။သမ္မတဘိုင်ဒန်ရဲ့ခီးစဉ်ဟာအမေရိကန်နဲ့ယူကရိန်းနဲ့အတူဆက်လက်ယက်တည်နေမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသရရောက်မယ်လို့အင်ဗျူရဲ့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာပီကပြောဆိုခဲ့ပါတယ်။တောက်ကြနေမနေ့ပိုင်းယူကရိန်းနိုင်ငံတလောကိုရုရှားဘက်ကပြင်းပြထန်ထန်တိုက်ခတ်ခဲ့တဲ့နောက်မှာသမ္မတဘိုင်ဒန်ရဲ့ခီးစဉ်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ရုရှားကယူကရိန်းအရသာနဲ့အရက်ဘက်အခြေခံအစအုံတွေကိုပြင်ပထားပြီးပြင်းပြထန်ထန်ဘုံကျဲခဲ့တဲ့အတွက်ဒါလျှက်စစ်တအားပြတ်တောက်မှုတွေလည်းကြုံနေရပါတယ်။ဥရောပရဲ့အကြီးဆုံးနျူကလ িয়ার စစ်ရုံရှိရာဇီပိုရီရီရှားမြို့မှာဆိုရင်တနအိအတွင်းဒုံးကျည်18လုံးထိမှန်ခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ယူကရိန်းနိုင်ငံအနှံ့မှာလေကြောင်းသတိပေးချက်တွေစူညာနေပြီးဘေးလွတ်ရာကိုပုံရှောင်ဖို့ကိုလည်းသတိပေးထုတ်ပြန်နေပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတော့မကြာသေးခင်ဥရောပခီးစဉ်အတွင်းရုရှားကျူးကျော်မှုကိုချိန်မုန်းနိုင်တုံ့ပြန်နိုင်ဖို့အတွက်တိုက်လေရင်တောင်းခံနေတော့မှာပဲရုရှားဘက်ကအခုလိုဒုံးကျည်နဲ့အချိန်မြင့်တိုက်ခိုက်လာတာလည်းဖြစ်ပါတယ်။ယူကရိန်းကိုတင်ကားတွေပေးဖို့ကိုအမေရိကန်နဲ့ဂျာမနီနဲ့အခြားနေတိုးနိုင်ငံတွေကတော့ကတိပြုထားပါတယ
်။ဥရောပသမ္မတညီလာခံကိုတောက်ချာနေမှာအဆုံးသတ်ခဲ့ပြီးတော့ယူကရိန်းကိုခိုင်ရင်မာမာဆက်ပြီးတော့ထပ်ပံရင်းနဲ့ တရားဝင်ရွှေ့ပြောင်းဝင်ရောက်မှုတွေကိုတားဆီးနိုင်ရပိုခိုင်မှာအရေးယူဆောင်ရွက်ဖို့တိုက်တွန်းခဲ့ကြတာပါဒါပေမဲ့ယူကရိန်းရေးမှာရွှေ့ပြောင်းအရေးမှာပါဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပြည့်အဝသဘောတူဆောင်ရွက်နေတာမဟုတ်တဲ့အတွက်ပြောတဲ့အတိုင်းလုပ်ဖို့တော့ဥရောပသမဂ္ဂအတွက်ကအခက်အခဲရှိနေတာဖြစ်ပါတယ်ဥရောပသမဂ္ဂညီလာခံကိုတက်ရောက်လာတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့လက်နက်တွေထပ်တိုးပေးရတဲ့ယူကရိန်းရဲ့ EU အဖွဲ့ဝင်ဖြေလျှောက်ထားမှုကိုအမြန်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ပါတယ်ဒါအပြင်ရုရှားပေါ်မှာပြစ်ဒဏ်ခံအရေးယူမှုကို EU ဘက်ကပိုဆောင်ရွက်ဖို့လည်းတိုက်တွန်းသွားတာပါယူကရိန်းရဲ့ညီညွတ်မှုကိုပြပေးမယ်ယူကရိန်းရဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြေလျှောက်ထားမှုပေါ်မှာတော့အမြန်ဆောင်ရွက်နေတဲ့အနေအထားမျိုးကိုမတွေ့ရသေးပါဘူး EU နဲ့နောက်ထပ်သဘောထားကွဲလွဲနေပုံရတဲ့ကိစ္စတစ်ခုကတော့ရွှေ့ပြောင်းရေးဖြစ်ပါတယ်ရွှေ့ပြောင်းဝင်ရောက်မှုကိုတားမြစ်ထိန်းချုပ်ရေးပိုးပြီးတော့တင်းကျပ်တဲ့မူဝါဒတွေချမှတ်လှုပ်ဆောင်ဖို့အတွက် EU ကဥတီနေပေမဲ့အကောင့်ထဲပေါ်ရင်းနှီးနာတွေမှာတော့နိုင်ငံတွေကြားမှာသဘောထားကွဲလွဲနေကြတာလည်းဖြစ်ပါတယ
်လန်ဒန်မြို့နယ်နယ်သာလန်နိုင်ငံဘရပ်ဆဲမြို့တွေမှာရှိလာမဲ့ရက်သက်တပတ်တွေအတွင်ပြုလုပ်မဲ့အစည်းအဝေးတွေကိုတရားမဲ့တရုတ်ကွန်မြူနစ်ပါတီလက်ထောက်တွင်ရင်းမှုလည်းဖြစ်ရှင်ကျန်းပြည်နယ်အစိုးရအဖွဲ့အကြီးအကဲလည်းဖြစ်သူအကန်တူနီရက်စ်ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတန်ခတ်ရေးယူမှုတွေပြုလုပ်ဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။ရှင်ကျားပြည်နယ်အတွင်းဝီဂါနဲ့တူရကီအနယ်ဝင်မွတ်စလင်တွေအပေါ်တရုတ်အာဏာပိုင်တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေကြောင်း HRW ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဗြိတိန်နဲ့ဥရောပသမဂ္ဂဟာရှင်ကျားကအဆင့်မြင့်အရာရှိတွေနဲ့တွဲဆုံတာမျိုးမလုပ်သင့်ပါဘူး။တရုတ်အစိုးရအနေနဲ့ဝီဂါဒေတာမှာကျူးလွန်တဲ့ရက်ဆက်ကြံကြုတ်မှုတွေကိုဖုံးကွယ်တယ်လို့ဖြစ်သွားမယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့ဗြိတိန်နိုင်ငံဆိုင်ရာဒါရိုက်တာရက်စမင်အာမက်ကပြောဆိုပါတယ်။ရှင်ကျန်းဒေတာအတွင်းမွတ်စလင်တွေပေါ်မတရားဖိနှိပ်တာတွေအပါအဝင်တရုတ်အာဏာပိုင်တွေကလူအခွင့်အရေးချိုးဖောက်တာတွေကိုမှတ်တမ်းတင်ပြုစုထားတယ်လို့လည်း HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကပြောဆိုထားပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဘရာဇီးသမ္မတအသက်လက်ဝဲဝါဒီလူလာဒဲဒီဆာဗာကိုအမေရိကန်သမ္မတအင်ဂျူရောမှာတောက်ကြနေကလက်ခံကြိုဆိုလိုက်ပါတယ်။နှစ်နိုင်ငံစလုံးမှာဒီမိုကရေစီရေးအပေါ်မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခိုင်မာအားကောင်းအောင်ဂျိုးဘိုင်မှုတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဒကြော့ပြန်သမ္မတရွေးကောက်ပွဲမှာအဲ့ဒီချိန်ကသမ္မတဂျာယဲဘိုဆိုနာရိုကိုမဲနှဲငယ်အတာနဲ့အနိုင်ရပြီးတော့နောက်မှာလူလာဒီဆီလ်ဗာကသမ္မတဖြစ်လာတာဖြစ်ပါတယ်။သူသမ္မတကျန်းတစ္ဆာချိန်ဆိုပြီးတရင်ပတ်ကြမှာဂျန်ဂျယ်ရီ၈ရက်နေ့မှာပဲသမ္မတဟောင်းဘိုဆိုနာရိုကိုထောက်ခံသူတွေကမြို့တော်ကိုစီးနှင်းဝင်ရောက်ပြီးအစိုးရအဆောက်အုံတွေကိုဖျက်ဆီးခဲ့တယ်လို့ရွေးကောက်ပွဲရလဒ်ကိုပြောင်းပေးဖို့ပါတောင်းဆိုခဲ့ကြတာပါ။အမေရိကန်နိုင်ငံမှာလည်းသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေက2021ဇန်နဝါရီ6ရက်မှာလွှတ်တော်ကိုဝင်ရောက်ပြီးအလားတူတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဘရာဇီးနိုင်ငံမြို့တော်ဘရာဆယ်လျာတိုက်ခိုက်မှုခံရပြီးမှတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဘရာဇီးသမ္မတလူလာနဲ့ဆက်သွယ်ပြီးတိုက်ခိုက်မှုကိုရှုံ့ချပြောဆိုသလိုအမေရိကန်ကထောက်ပံ့ကူညီမယ်လို့လည်းကတိပြုပါတယ်။ဒါအပြင်ထဲထဲဝင်ဝင်ဆွေးနွေးရေးအတွက်အမေရိကန်သမ္မတအင်ဂျူကိုလာရောက်ဖို့လည်းဖိတ်ကြားခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအာလက်စကာပြည်နယ်ရဲ့ဝေဟင်မှာပြန်တန်းနေတဲ့ကားငယ်တစ်စီးအရွယ်အစားရှိတဲ့အရာဝတ္ထုတစ်ခုကိုအမေရိကန်ဘက်ကပြစ်ချခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမိန့်နဲ့ပြစ်ချခဲ့တာလို့အင်ဂျူတော်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲတောင်ကယ်ရိုလိုင်းနာပြည်နယ်ကန်ယိုဒန်အနီးမှာတရုတ်ရဲ့တန်တရားဖြစ်ပွဲထောက်လှမ်းရေးမိုးပြံပူပေါင်းကိုစစ်တပ်ကပြစ်ချခဲ့ပြီးနောက်အခုတကအေးခက်နေတဲ့အာလာစကာမြေပြင်ပေါ်မှာပြန်ဝဲနေတဲ့အမည်မသိအရာဝတ္ထုတစ်ခုကိုတိုက်တရင်နဲ့အသုံးပြုပြီးပြစ်ချခဲ့တာပါ။တောက်ကြနေကအင်ဗျူတော်သတင်းစာရှင်းလင်းပွဲအတွင်း VOA သတင်းတောက်ကမေးမြန်းရမှာအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအမြင့်ပေ12,000အမြင့်ပေမီတာ12,000လောက်မှာပြန်တန်းနေတဲ့မောင်းသူမဲ့အရာဝတ္ထုဟာမြို့ပြလေကြောင်းသွာလာမှုတွေအနောက်အရှက်ဖြစ်နေတာကြောင့်ပြစ်ချခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်ဒီရင်ဟာဘယ်ကလာတယ်ဆိုတာကိုတော့အတည်ပြုလို့မရသေးဘူးလို့ပင်တကွန်စစ်ဌာနချုပ်ကလည်းပြောပါတယ်။ဒီရင်ဟာအရင်ပြစ်ချခဲ့တဲ့မျိုးပံပူပေါင်းနဲ့ကွာခြားပြီးအရွယ်အစားသိင်းခဲ့သလိုထိတ်ချုပ်မောင်းနှင်တို့လည်းရဟန်မတူဘူးလို့ပြောဆိုထားပါတယ်
။ဟ Hong Kong အလုပ်ရှင်တွေရဲ့ရိုင်းနှက်ပြီးတော့မိဘူးနဲ့ထုံနှိမ့်ဆက်တာခံခဲ့ရတယ်။အင်ဒိုနီးရှားအမျိုးသမီးကိုနစ်နာခြင်းဖြစ်တဲ့ဒေါ်လာ3,000ပေးအပ်ဖို့အတွက်တရားရုံးကတောက်ချနေမှာဆုံးဖြတ်လိုက်ပါတယ်။အင်ဒိုနီးရှားရွှေပြောင်းအလုပ်သမားသူဖြစ်တဲ့ကာတီကာတာစီဟာလူမဆန်စွာဆက်ဆံခံရတယ်လို့တရားရုံးကဆုံးဖြတ်ပြီးတော့အမေရိကန်ဒေါ်လာ11,000ကျော်နဲ့ညီမျှတဲ့ဟောင်ကောင်ဒေါ်လာ8,000ကျော်ပေးဖို့လည်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။အာလ်ဟမ်ဒူလ illah.Perasaan apa lagi ya gitu karena tuntutan saya udah.
တိုင်ကြားချက်အတိုင်းတရားရုံးဘက်ကဆုံးဖြတ်ပေးခဲ့တဲ့အတွက်ကျင်းနဲ့ကြောင်းအလုပ်ရှင်ဟောင်းတွေစီကနေပြီးတော့ရော်ကြေးရဖို့ဆောင်ဆိုင်နေတယ်လို့အင်ဒိုနီးရှားရွှေပြောင်းအလုပ်သမားကာတီကာကပြောသွားတာဖြစ်ပါတယ်။ညှိမှန်းနှိပ်စက်တာခံရတဲ့အသက်40အရွယ်ရှိပြီဖြစ်တဲ့သူ့အကြောင်းကိုသတင်းတွေပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာဟောင်ကောင်မှာအင်ကူလာလောက်ကြတဲ့အမျိုးသမီးတွေကိုပို့ပြီးတော့အကာအကွယ်ပေးချဖို့အတွက်တောင်းဆိုမှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။သူမကအမျိုးမျိုးနှိပ်စက်တဲ့အလုပ်ရှင်ဟောင်းတွေကိုတော့2023ခုနှစ်အတွင်းမှာပဲအပြစ်ရှိကြောင်းစီရင်ပြီးတော့ထောင်ချခဲ့တာဖြစ်ပါတယ်။နှစ်နှစ်ကြာနှိပ်စက်ညှိမှန်းခံရတဲ့သူကကောင်စစ်ဆိုင်ရာအကူအညီရဖို့ကြိုးစားခဲ့ပြီးတဲ့နောက်မှာအခုလိုနှိပ်စက်ခံရတာတွေထွက်ပေါ်လာတာလည်းဖြစ်ပါတယ
်။တိုက်ခိုက်မှုတွေမကြာခဏဖြစ်ပွားလေးရှိတဲ့ပါကစ္စတန်အနောက်တောင်ပိုင်းဘလူးချီစတန်ပြည်နယ်ထဲမှာတောက်ကြနေကစစ်ရင်တစည်းကိုဘုံးကွဲတိုက်ခိုက်ခံရတဲ့အတွေ့ပါကစ္စတန်စစ်ဘက်ရရှိနေဦးသေးဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဝေးလံခေါင်ပြတဲ့ခိုးလူခရိုင်တွင်နမ်ပေးမှာထောင်ထားတဲ့ဘုံပေါက်ခွဲခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်ဘက်ကထုတ်ပြန်ပြောဆိုထားပါတယ်။အကြမ်းဖက်သမားတွေကိုနှိမ်နှွှန်းဖို့လုံခြုံရေးတပ်ဖွဲ့တွေနေမြေအတွင်းစစ်စင်ရေးလှုပ်ဆောင်နေချိန်မှာအခုလိုပေါက်ခွဲတိုက်ခိုက်ခံခဲ့ရတာလို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်မှူးနဲ့ဗိုလ်ကြီးအရာရှိစစ်သူ2ဦးသေဆုံးပြီးဒဏ်ရာရခဲ့တဲ့အခြားတပ်ဖွဲ့တွေကိုဆေးရုံပို့တင်ထေယုံတင်ပို့ဆောင်ထားကြောင်းနဲ့အချို့ကအပြင်းထန်ဒဏ်ရာရရှိထားတယ်လို့ပါကစ္စတန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာဘလုလက်နက်ကိုင်တပ်ဖွဲ့တွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုခြုံငုံတိုက်ခိုက်တာနဲ့လမ်းဘေးဘုံးဖောက်ခွဲတာတွေပုံမှန်ပြုလုပ်လို့ရှိပေမဲ့အခုဖြစ်စဉ်မှာဘယ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ပေါ်ပြောကြားခြင်းမရှိပါဘူး။ပါကစ္စတန်ရဲ့ဘလူးချီစတန်နဲ့အနောက်မြောက်ပိုင်းခိုင်ပါထွန်းပြည်နယ်တွေမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွေမြင့်တက်လာနေပါတယ်။ဒေသနှစ်ခုစလုံးမှာအာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေပြီးအကြမ်းဖက်တိုက်ခိုက်မှုတွေထဲမှာအများစုကိုတရားမဝင်အသင်းအဖြစ်ကြေညာခံထားရတဲ့ပါကစ္စတန်တာလီဘန်အဖွဲ့ကသူတို့ကျူးလွန်တာဖြစ်တဲ့အကြောင်းထုတ်ပေါ်ပြောဆိုလေးရှိပါတယ်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။သတင်းတွေပြီးမှတော့သတင်းဖေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတိုးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်ဖွဲ့တွေအကြားမကြာသေးခင်ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေတာကြောင့်ထိခိုက်သေးဆုံးမှုတွေရှိနေသလိုဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတောက်မတ်အေးအေးမှကပြောပြမှာပါ
။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီတပ်ရဲ့ကျုံတိုးအခြေစိုက်ခမာရ905ကနေ120မမလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလုပ်နေတာပါ။ဒီအတွက်ပူးပေါင်းတပ်ဖွဲ့တွေကမထိမှန်ပဲကျုံတို့မြို့နယ်ကြောက်ဖြာသေးရွာအတင်းကိုသာလက်နက်ကြီးစီစံလေးလုံးလောက်ကြားရောက်ပေါက်ခွဲခဲ့ပြီးဒေသခံပြည်သူတို့လက်နက်ကြီးထိမှန်သိဆုံးခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်ကျန်နေတော်ကကော့ကရိတ်မြို့နယ်ကျုံတို့မြို့မှာကျုံတို့မြို့ဒီရနေရကိုစစ်ဆက်ကစားကလက်နက်ကြီးနဲ့နှမ်းပစ်တယ်လက်နက်ကြီးနဲ့နှမ်းပစ်တဲ့ကမိကလုံရဲ့ကြောက်ဖြာရွာရဲ့နေရာအပီလူလူနေတိုင်းနဲ့အိမ်ကိုထိခိုက်တယ်ပြီးတော့အမသက်ကြီးပိုင်းသက်60ရွယ်ခရင်မျိုးသမီးတူဟိုလက်နက်ကြီးမှန်ပြီးဆုံးသွားတယ်တိုက်ပွဲမရှိဘဲနဲ့ဟိုလက်နက်ကြီးနဲ့ခြေရွာတွေကိုလှမ်းပစ်နေတာ
ဇန်နဝါရီလကုန်ပိုင်းလုံးကလည်းကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံပြည်သူတွေကအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်တယ်လို့လည်းဆိုပါတယ်
အခုချိန်ကြီးတော့ဟုတ်တာပေါ့နော်ဟိုကြီးလာတာစားပြီးနေရတာပေါ့အေးအေးချမ်းရေလို့မဟုတ်ဘူးပေါ့ဟုတ်ကဲ့တချို့ကလည်းအိုးရင်ဆုတ်သွားပြီးမျိုးမိဆက်ရမျိုးကိုပြောင်းရွှေ့နေထိုင်နေရတာတော့ရှိတယ
်ပူပေါင်းတက်ပွဲကြီးတိုက်ပွဲကြီးဖြစ်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးနဲ့ပစ်ကူတာအပြင်လေကြောင်းတိုက်ခိုက်မှုတွေလည်းရှိခဲ့ပါတယ်မောင်မကြီးရွာအုပ်စုအာယာကုန်းရွာဘက်မှာတော့ဇန်နဝါရီလ26ရက်နေ့ကလက်နက်ကြီးပောက်ခွဲခဲ့တာကြောင့်ကလေးငယ်တအူးအပါဝင်ဒေသခံတွေထိခိုက်ဒဏ်ရာရမှုတွေရှိတယ်လို့
အဲ့ဒီဒေသမှာကျေးရွာ900လောက်ဟာလက်နက်ကြီးကြီးကြပြီးမီးလောင်ခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်ဒါကတော့ဂျုံတို့ဒေသအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေအကြောင်းမအေးမှပြောပြသွားတာပါဆက်လက်ပြီးတော့သတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကြောင်းဝင်ပြန်ပြဖို့ကြိုးစားနေပေမဲ့လည်း ဆီယာနာတိဘိနှစ်နှစ်အကြာမြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ပေါ်နေတယ်လို့လူ့အခွင့်အရေးဖွဲ့တွေကပြောဆိုထားပါတယ်။အာဆီယံဥက္ကဋ္ဌအသစ်ဖြစ်လာတဲ့အင်ဒိုနီးရှားရဲ့လုပ်ငန်းရှင်မှာဒီပဋိပက္ခဟာအဓိကလွှမ်းမိုးထားပါတယ်။ VOA သတင်းတောက်ယူဆူနီစလင်းရဲ့သတင်းလွှာကိုကိုငိမ့်ချန်အေးကပြောပြပေးပါပါ။
၂၀၂၃မှာအင်ဒိုနီးရှားဟာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျအုပ်ခွထနေရာကိုကမ္ဘောဒီးယားဆီကနေလွှဲပြောင်းရယူခဲ့ပါတယ်။အာဆီယံဖွဲ့အနေနဲ့ဖြေရှင်းရမယ့်ဒေတာရင်းပြဿနာတွေထဲမှာဆက်နတ်သိမ်းထားတဲ့မြန်မာနိုင်ငံအရေးကအခြားကိစ္စတွေကိုလွှမ်းမိုးထားနေပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာပြည်မှာစစ်တပ်ကတိုက်ခိုက်ခံတွေကိ နိုင်ငံတကာလိလာရေးဌာနကရှစ်တောင်အရှာကြီးကကြွန့်ကျင်သူအန်ဒရီကာနတ်တာလက်ကဝါကတော့အခုလိုသုံးသပ်ပါတယ်
you know we're only a very short period of time into
ဩကရာတာဝန်ကိုအင်ဒိုနီးရှားစတင်ထမ်းဆောင်တာကအချိန်တိုလေးပဲရှိပါသေးတယ်ဒါပေမဲ့မြန်မာအကြက်တဲကိုဘလို့ချင်းကပ်မလဲဆိုတဲ့လမ်းကြောင်းချပြတာတွေကိုစတွေ့မြင်နေရပါပြီအကြီးတန်းအရာရှိတွေရဲ့ထုတ်ပြန်ချက်အတော်များများကိုတွေ့ခဲ့ရပါတယ
်ပြီးခဲ့တဲ့ဇန်နဝါရီတုန်းကလည်း Davos ကကမ္ဘာစီးပွားရေးဖိုရမ်မှာအင်ဒိုနီးရှားရေကြောင်းရေးရာနဲ့ရင်းနှီးမြှုပ်နှံမှုဆရာဝန်ကြီးလူဟုတ်ဘန်ဆာပန်ချေတန်ကအီချင်းပြည်မိသူတွေကိုဥဆောင်ဝင်ပေးဖို့မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့ဘေးဖယ်ပေးချိန်တန်ပြီးလို့တောင်းဆိုခဲ့မှုပါတယ်အချိန်ထဲမှာပဲစစ်တပ်ကလည်းရပ်ဖက်အုပ်ချုပ်ရေးကိုအသွင်ကူးပြောင်းရေးဆရာအကြံဉာဏ်တွေပေးဖို့အင်ဒိုနီးရှားအနေနဲ့အစ်မြတ်ဗိုလ်ချုပ်တယောက်ကိုမြန်မာနိုင်ငံကိုဆစ်လွတ်မယ်လို့အင်ဒိုနီးရှားသမ္မတဝီဒိုဒိုကပြောပါတယ်ဟတ်ဆန်အင်စတီတူရဲ့အာရှပစိဖစ်လုံခြုံရေးဆရာဥက္ကဋ္ဌပက်ထရစ်အမ်ခရိုနင်ကတော့အင်ဒိုနီးရှားရဲ့မြန်မာအရေးကြိုးပမ်းမှုပေါ်အခုလိုသုံးသပ်ပါတယ
် I think Indonesia is serious about wanting to improve
Indonesia ဟာမြန်မာနိုင်ငံအခြေအနေတိုးတက်စေချင်လို့အလေးနဲ့ထားပြီးစဉ်းစားပါတယ်ဒါပေမဲ့သူ့ကိုအနောက်အရှက်အဖြစ်မြင်လာမှာကိုမလိုလားသလိုလိုချင်တဲ့ရလတ်နဲ့စန့်ကျင်တဲ့အပြုအမူတွေလှုပ်ဆောင်ရင်းလိုချင်တဲ့ရလတ်ရဲ့စန့်ကျင်ဘက်အခြေအနေဖြစ်လာမှာကိုလည်းမလိုလားပါဘူးအလုံးစုံတန်ခတ်ပိတ်ဆို့အရေးယူဖို့လည်းသူတို့စဉ်းစားမှာမဟုတ်ပါဘူးတွဲဆောင်ဆွေးနွေးမှုအလုံးကိုရပ်တန့်လိုက်တာကအကျိုးဖြစ်ထွန်းမယ်လို့သူတို့မယူဆပါဘူး
1968ခုနှစ်စတင်တည်ထောင်ခြင်းကစပြီးအာဆီယံဟာအဖွဲ့ဝင်တိုင်းပြည်တွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ဘူးဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်။2021ခုနှစ်ဧပြီလတုန်းကမြန်မာစစ်ကောင်းဆောင်နဲ့အာဆီယံကောင်းဆောင်တွေကြားသဘောတူထားတဲ့ရန်လုံမှုတွေကိုရပ်တန့်ပြီးအငင်းပွားနေတဲ့နှစ်ဖက်ကြားတွေ့ဆုံဆွေးနွေးရေးအချက်၅ချက်ပါသဘောတူညီချက်ကိုမြန်မာစစ်ဆိုးရဘက်ကအောက်ထည့်ဖို့နှိကွေးနေပါတယ်။ဒါကအာဆီယံပေါ်ဖိအားတွေဖြစ်စေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဒေါ်မန်နီမောင်ထောက်ပြတာက
မြန်မာနိုင်ငံအနေနဲ့ဧပြီလကုန်မှာအချက်၅ချက်သဘောတူညီမှုတွေကတစ်စုံတစ်ခုကိုမှအကောင့်ထည့်ဖော်နိုင်တာမရှိဘူးဆိုရင်တော့သူတို့အတွက်အကျိုးဆက်တွေတွေ့လာမှာပ
ါ။သမရဝီဒိုဒိုကရိုက်တာသတင်းဌာနကိုပြောကြားရမှာတော့မြန်မာစစ်အစိုးရဘက်ကသဘောတူညီချက်ကိုမလိုက်နာဘူးဆိုရင်ပြက်ပြက်သားသားဆောင်ရွက်သွားဖို့အသင့်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့အင်ဒိုနီးရှားအနေနဲ့ဘယ်လိုပုံစံနဲ့အရေးယူဆောင်ရွက်မလဲဆိုတာကိုတော့အသေးစိတ်ထုတ်ပြောတာမျိုးမရှိသေးပါဘူးခင်ဗျာ။
ဒါကတော့ကိုငင်းချမ်းအေးပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့အာဆီယံမြန်မာဆိုင်ရာစောင်းပါတဲ့ပုဂ္ဂိုလ်ပဲတင်ပြပါဦးမယ်မြန်မာပအဝင်အရှေ့တောင်အာရှဒေသတွင်တရုတ်ရဲ့စီးပွားရေးနဲ့နိုင်ငံရေးဩဇာကြီးနေပေမဲ့ဒေသအတွင်းနိုင်ငံတွေကတော့အမေရိကန်ကိုဘိတ်ဖက်အဖြစ်ပိုလိုလားမှုရှိတယ်လို့အရှေ့တောင်အာရှဆိုင်ရာလေ့လာရေးအဖွဲ့ဖြစ်တဲ့ ISEAS Yusuf Ishaq Institute ရဲ့ဂျာတာပရင်းလေးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါအပြင်ဒေတာတွင်အမေရိကန်နဲ့တရုတ်တို့အားပြိုင်နေခြင်းမှာဂျာမိတ်ဖက်အဖြစ်ဥရောပသမဂ္ဂနဲ့ဂျပန်အပြင်အိန္ဒိယကိုပါပိုအားကိုးလာကြသလိုအာဆီယံအပေါ်မှာယုံကြည်မှုတွေကျဆင်းလာတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဒီလိုအနေအထားမျိုးမှာမြန်မာအရေးအာဆီယံကျူပန်မှုအပေါ်မှာရောဘယ်လိုအမြင်ရှိကြပါသလဲ။ ISEAS သုတေသနပညာရှင်တွေကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာအပါအဝင်အာဆီယံ10နိုင်ငံကအစိုးရပညာရှင်စီးပွားရေးသမားအရက်ဖက်အဖွဲ့အစည်းတွေကလူပေါင်း1300ကျော်ကိုမေးခဲ့တာကနေထွက်လာတဲ့ဒီစစ်တမ်းထုတ်ပြန်ပွဲမှာ ISS Yusuf Ishaq အဖွဲ့အမှုဆောင်ရာရှိချုပ် Choi Shin-kok က
After four editions The survey has proven to be more relevant than
အခုလိုစီရင်ခန်းစာ၄ခုထုတ်ပြီးမှစစ်တမ်းတွေကရှင်းအောင်အခြားဒေသတွေမှာအလီမြန်ပြောင်းလဲလာနေတဲ့ပထဝီဝင်နိုင်ငံရေးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတွင်းကြကြပိုသိနေအောင်လုပ်ပေးနိုင်တဲ့တပ်သေးတွေနဲ့အတူပို့ပြီးတော့ရေးပါလာပါတယ်ဒီစီရင်ခန်းစာကကျွန်တော်ထုတ်တာတွေထဲမှာလူအများဆုံးဖတ်ပြီးအများဆုံးကြိုးကားတဲ့အချက်တွေဆက်ဖြစ်နေတာပါပညာရှင်တွေသတင်းမီဒီယာတွေအစိုးရတွေစီးပွားရေးလုပ်ငန်းတွေအရက်ဖက်အဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရှစ်တော်အောင်ချက်ဒေသတဲ့တက်ရောက်မှုကြီးတဲ့လက်ရှိအမြင်တွေကျယ်ပြန့်တဲ့ပြဿနာတွေကိုနားလည်ဖို့လည်းအသုံးဝင်မဲ့မှီညမ်းမှုပါ
ဒီစစ်တမ်းတွေကို2019ခုနှစ်ထဲကစထုတ်လာခဲ့တာပါဒီတစ်ခေါက်2023ခုနှစ်အစိုးရကံစားရဲ့ထူးခြားမှုကိုတည်တံ့မေးရမှာတော့ဒီအရှိတောင်အောင်ချက်လေ့လာရေးအဖွဲ့ရဲ့ASEAN ဆိုင်ရာညှိနှိုင်းရေးမှူးအကြီးတန်းသုတေသီ Saran CS က
Well this year's finding shows that the level of support towards the US is higher.
ဒီနှစ်တွေ့ရှိချက်ထဲမှာတော့ American ကိုထောက်ခံတဲ့အဆင့်ကပိုမြင့်လာတာပြနေပါတယ်။တရုတ်ဘက်ကတော့တရုတ်ရဲ့ COVID လုံးဝအမြင့်ပြတ်ရေး COVID zero မူဝါဒကြောင့်တတိသက်သက်ခွဲနေတယ်လို့ဖြစ်နေတာကြောင့်ထောက်ခံမှုအထောက်အကူမဖြစ်ခဲ့ပါဘူး။တရုတ်အနေနဲ့ ASEAN ခေါင်းဆောင်တွေနဲ့လူချင်းတွေးဖို့အခွင့်အလမ်းအများကြီးဆုံးရှုံးသွားရချိန်မှာ American ကတော့ ASEAN ဒေသတစ်ခုလုံးနဲ့ပိုမိုတွဲဆုံဆွေးနွေးနိုင်ရေးပို့ပြီးတော့စ조사လှုပ်ဆောင်လာနိုင်ခဲ့ပါတယ
်ဒီနေရာမှာထိုင်ဝမ်ရေးတရုတ်နဲ့အမေရိကန်ကြားတင်မာမှုပုံများလာပြီးစီးရေးတင်မာမှုကိုပါဒီနှစ်ထဲပုံမှန်စီးပွားရေးသဘာဝပတ်ဝန်းကျင်အရေးတွေပြီးစိတ်ပူလာချိန်မှာဂျာမိဘအဖြစ်ဥရောပနဲ့ဂျပန်ကိုဆက်အားကိုးလာတာအပြင်အရင်နောက်မှာဆက်အားကိုးခဲ့တဲ့ဩစတြေးလျနေရာမှာအိန္ဒိယဝင်လာတာကလည်းဒီနှစ်ထူးခြားတယ်လို့ရှရွန်ကဆက်ရှင်းပြပါတယ်ဒါပေမဲ့မြန်မာနိုင်ငံကဖြစ်ဆိုသူတွေအတွက်တော့ဒီဂျာမိဘအဖြစ်ဥရောပတဲ့ဂျပန်ကိုပိုအားကိုးတာများလာတာကိုရှရန်ကဆက်ထောက်ပြပါတယ်။ဒီပေါ်ဘာကြောင့်အခုလိုဖြစ်နေတာကိုအမေရိကန်အာဆီယံစီးပွားရေးကောင်စီညွှန်ကြားရေးမှူးကိုလာဖုံးမြင့်က
မြေပြင်ပေါ်တကယ်လက်တွေ့ပေါက်ရောက်မှုကြတော့အမေရိကန်ဘက်ကဒါ limitation တွေရှိတယ်။အဲတရုတ်ရဲ့လုပ်ပုံကဒါမြန်မာပြည်မှာလည်းမဟုတ်ပါဘူး။ရှေ့အောင်အာရှတကွင်နိုင်ငံတွေအကုန်လုံးအမေးကြီးကြီးပြည်သူပေါ်ကိုထဲ့သွင်းမစင်စားပဲနဲ့သူတို့အကျိုးမြတ်တစ်ခုတည်းကြည့်တဲ့လုပ်ငန်းစဉ်တွေတရုတ်လင်္ကာတို့နိုင်ငံမျိုးတွေမှာကြွေးထောင်ကြောက်တယ်အဲဒါမျိုးတွေကိုတွေ့လာရတဲ့အမျှပြည်သူတွေဘက်ကဟောအစိုးရတွေဘက်ကပါထဲထဲဝင်ဝင်ကြီးဆက်ဆံမှုအတွက်ကိုတွန့်ဆုတ်လာတာကိုတွေ့ရတယ်မဆက်ဆံလို့လည်းမရငွေပမာဏကများတာပေါ့နော်သူသဖြင့်လမ်းမလာဆက်သွယ်ရေးမှာတရုတ်ရဲ့ရည်ရွယ်ချက်မှုကအရင်များတော့ဒါကို directbalance ပြန်မျှပေးဖို့အတွက်ရာအမေရိကန်ကတော့သူသဖြင့်ဒီ democracy ရေးနဲ့နိုင်ငံတကာဇက်ခုံမှာဥစားအောင်နေတဲ့အတွက်လုံနိုင်တဲ့အတိုင်းဒါ limit ရှိတယ်ဂျပန်ကလုံနိုင်လုံလဲလုံခဲ့တယ်ဂျိုက်ကာလိုမျိုးဖွဲ့စည်းရေးနဲ့တစ်စက်လုံခဲ့တယ်နောက်ပြီးတော့ပြည်တွင်းနိုင်ငံရေးဇက်ခုံပေါ့နော်အဲ့ဒီမှာနောက်ဆုံးစစ်ကောင်စီရဲ့အကြီးပိုင်းနေအထီကိုဒါရိုက်ပေါက်ရောက်မှုရှိရာလက်နက်ကိုင်ဖွဲ့စည်းရေးနဲ့ဒါရိုက်ပေါက်ရောက်မှုရှိတာတွေကဒီ foreign policy ဘက်ကပဲကြီးကြီး economic policy ဘက်ကပဲကြီးကြီးဂျပန်ရဲ့အခန်းကဏ္ဍပို့ပြီးတော့အရေးပါနိုင်တယ်တရုတ်နဲ့ရှင်တော့ပြည်သူဘက်ကပိုလက်ခံနိုင်တယ
်။နောက်ဒီနေ့စစ်တမ်းနဲ့ရေးပါတဲ့တွေ့ရှိချက်တခုကအာဆီယံဟာနှေးကွေးပြီးမထိရောက်တဲ့အဖွဲ့ပိုဖြစ်လာတယ်လို့ဖြေဆိုသူ82ရာခိုင်နှုန်းကျော်အထိပိုများလာတာပါ။ဒါပေမဲ့မြန်မာပြည်အာဆီယံဘုံသဘောတူညီချက်၅ချက်နဲ့ကြိုးပမ်းမှုအခုချိန်ထိမဖြစ်မြောက်တဲ့အပေါ်မှာတော့လက်ရှိနိုင်ငံတကာကြိုးပမ်းမှုနဲ့မရနိုင်သေးတာကိုအာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ဆိုရနဲ့တွေ့တာပါဝင်လမ်းကြောင်းတင့်နဲ့လုံနိုင်ဖို့ဒီစစ်တမ်းမှာတွေ့ရှိခဲ့ပုံကိုလည်းရှရွန်ကဆက်ပြီး
The preference generally in this region is to engage in independent
ဒီဒေသထဲမှာအများလိုလားနေတာတွေကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမှုတွေလုပ်ဖို့ပါအဲ့ဒီထဲမှာ NUG လည်းပါပါတယ်နိုင်ငံကအတိုင်းဝိုင်းကတညတညွတ်ထဲတုံ့ပြန်မှုပြအောင်စူးစမ်းနေတာထက်ပိုပြီးတော့အလုပ်ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့မြမအရေးကိုကုလသမဂ္ဂထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတွေမှဆွေးနွေးခဲ့တာတွေရှိပေမဲ့တကယ်တော့အပြစ်သဘောအတိအကျဖြစ်မလာခဲ့ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကပဲလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အကြမ်းဖက်မှုရှော့ချနိုင်ဖို့ကြိုးပမ်းခဲ့တယ်။အခုထက်ထိတော့ဒီထုတ်ပြန်ချက်မျိုးကအာဆီယံကြိုးပမ်းမှုကိုထောက်ခံပေးတာနဲ့ဥဆောင်မှုယူပေးဖို့လမ်းပြတာတွေတော့ရှိပါတယ်။အဲ့တော့နိုင်ငံအများစုခန်းစားလာရတာကနိုင်ငံတကာအတိုင်းဝိုင်းနဲ့တည်းမရတော့ဘူးပြည်တွင်းကအဖွဲ့တွေအားလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းမှာဖွင့်ပြီးတော့စ조사တင်ပြီလို့ဖြစ်လာတယ်လေအဲ့ဒီထဲမှာ NUG နဲ့မကပါဘူးနိုင်ငံနဲ့တခြားအဖွဲ့တွေအများကြီးပါပါတယ်တိုင်းရင်းသားလက်နက်က EAO တွေနဲ့ PDF တွေနောက် CRPH လွှတ်တော်ကိုစားပြုကော်မတီတို့လည်းအပါအဝင်ပ
ါတကယ်တော့မြန်မာပြည်အင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌအဖြစ်ကြိုးပမ်းလာချိန်မှာမလေးရှားဘက်ကလည်းထိုင်းကိုပါပို့လုပ်ပေးဖို့တောင်းဆိုလာတာကလည်းထူးခြားတယ်လို့ဒီအာဆီယံကြွယ်ကျင်သူတွေကဆိုပါတယ်ခင
်ဗျာဒါကတော့အာဆီယံမြန်မာအခြေအနေတွေနဲ့ပတ်သက်ပြီးကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပဲဖြစ်ပါတယ် ဆက်လက်ပြီးတော့မြန်မာရွှေပြောင်းအလုတ်သမားအများအပြားရှိနေတဲ့မလေးရှားနိုင်ငံနဲ့ပတ်သက်ပြီးတင်ပြပေးပါဦးမယ်။မြန်မာနိုင်ငံသားတိန်းတဲ့ချီအလုတ်လုပ်ကိုင်နေတဲ့မလေးရှားမှာနိုင်ငံသားနေထိုင်ခွင့်ပါမစ်ထုတ်ပေးတာကို2020ခုနှစ်မတ်လမှာရန်နာထားရကနေအခုပြန်ထုတ်ပေးနေပါပြီ။ဒီလိုပါမစ်အစ်စ်ပြန်လျှောက်တာမှာငွေချေးလိမ်လည်သူတွေအများအပြားရှိနေတဲ့အတွက်ပါမစ်လျှောက်မယ်ဆိုရင်အာမခံချက်ရှိတဲ့ကုမ္ပဏီနဲ့အလုပ်ရှင်နဲ့လျှောက်ထားဖို့မြန်မာအဖွဲ့အစည်းတွေကတတိပေးနေပါတယ်။အပြည့်အစုံကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပါမယ်
။ပါမစ်တက်တမ်းမရှိတော့တဲ့နိုင်ငံသားအလုပ်သမားတွေတရားမဝင်နီးလနဲ့ရောက်ရှိလာသူတွေကိုမလေးရှားအစိုးရကတရားဝင်ပါမစ်တွေပြန်ထုတ်ပေးနေပါတယ်။ဒီလိုပါမစ်ပြန်လျှောက်ကြသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတာပါ။မလေးရှားအစိုးရကတော့ပါမစ်လျှောက်သူတွေအာမခံချက်ရှိတဲ့အလုပ်ရှင်ကုမ္ပဏီပိုင်ရှင်တွေရဲ့ထောက်ခံမှုနဲ့ရှောက်ကြကိုတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံသားတွေကြမှာပါမစ်ရဖို့အတွက်နီလန်းအမျိုးမျိုးကိုအသုံးပြုနေတာ၊ငွေကြေးအမြောက်အများကုန်ကြရာတွေရှိနေကြောင်းမြန်မာအဖွဲ့အစည်းတချို့ကပြောပါတယ်။မလေးရှားကရခိုင်အလုပ်သမားသက်မကကတော့ဒီလိုကိစ္စတွေကိုမြန်မာနိုင်ငံသားတွေသိရှိအောင်ကုမ္ပဏီပိုင်ရှင်တွေအလုပ်ရှင်တွေကိုဖိတ်ကြားပြီးဟောပြောပွဲတစ်ခုစီစဉ်ထားကြောင်း VOA ကိုပြောပါတယ်။
ဖွင့်ပြတာတဲ့အချိန်မှာပါမစ်လုံးရင်လုံးလိုက်ပေါ်နာမလုံးလို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုသမားတွေပေါ်နေတော့ဆက်ကြည့်ရတာပေါ့တနေ့ကနေနေတနေ့ကနေနေကြလို့ရှိရင်ဟိုမှာကုမ္ပဏီကလူကြီးတွေကုမ္ပဏီပိုင်ဆိုင်တွေလာပြီးတော့အသေးဝေးလုံးပြီးကြောက်ရမယ်အကုန်လုံးကိုအပေါ်ပေါက်အောင်နားမနေတဲ့လူတွေလည်းနားနေတော့အောင်နောက်ပြီးနေတဲ့လူတချို့ကရိုက်စားလုပ်နေကြမယ်ရက်လိုလိုက်ရိုက်စားမလုပ်ရအောင်ဆိုပြီးတော့ကျွန်တော်တို့ဟိုဥက္ကဋ္ဌကုမ္ပဏီမုန်းနဲ့ကျွန်တော်တို့တွေအသက်သာအောင်ဆိုပြီးတော့အဲ့လိုအသေးဝေးပြောလို့ရှိတယ်
ပါမစ်ကိုရှောက်ထားခွင့်ရှိသူတွေရဲ့မှာ2022ဒီဇင်ဘာ31ရက်မတိုင်ခင်မလေးရှားကိုကုန်းလန်းရေလန်းကဝင်ရောက်လာသူတွေအလဲဗီဇာနဲ့ရောက်လာသူတွေရက်လွန်နေသူတွေပါမစ်တက်တန်းကုန်သူတွေမလေးရှားမှာတကြိမ်အဖမ်းခံရပြီးအောက်လန်းကနေပြန်ဝင်လာသူတွေအထိလုခွင့်ရမှာဖြစ်ပါတယ်ပတ်စပို့လည်းလက်ကန်ရှိထားရမှာပါအာမခံချက်ရှိတဲ့ကုမ္ပဏီလိုင်စင်ကိုကင်ဆောင်ထားတဲ့အလုပ်ရှင်တစ်ထည့်ရဲ့အကူအညီနဲ့ရှောက်ထားဖို့အလွတ်ရှောက်ထားမယ်ဆိုရင်စိတ်ချရတဲ့လူမှုကူညီရေးလိုအဖွဲ့အစည်းတစ်ခုခုရဲ့အကူအညီနဲ့အစဉ်အဆက်လျှောက်ထားဖို့မလေးရှားကမြန်မာလုပ်ငန်းရှင်တို့ကအကြံပြုပါတယ်။အလို့ရှင်ရဲ့အကူအညီနဲ့လျှောက်ထားမယ်ဆိုရင်ပါမစ်ရဖို့မလေးရှား ringgit ငွေ6000ကျော်လာကြတဲ့ကြောင်းသူကပြောပါတယ
်။ချုပ်ကြလဲတီယက်တာကတစ်စက်တစ်စက်နေလောက်ကြတာလေ။အဖွဲ့သားတွေပါရှိတာပေါ့ဗျာပြောရမယ်ဆို။အားကြမ်းတမ်းစားရစ်ကုန်တာပေါ့။ကိုယ်သမားတွေကြတော့ပြောရမယ်ဆိုဒီတိုင်းကိုမရှိတော့တော့ဖမ်းတော့မယ်လေ။အဲ့တော့သူရတရားကိုကြီးညာလိုက်တာ။ပါမစ်လျှောက်တဲ့ဒိတာနဲ့ပတ်သက်တာတော့ကိုယ်ရဲ့နိုင်ငံသားမှနေရာဆိုတော့ကိုယ့်မြန်မာတွေဟိုတတိကောင်းကောင်းရှာပြီးတော့မောင်းမောင်းကြောင်ကြောင်လုပ်ကြည့်ချင်တာပေါ့တခုခုဆက်ဆက်ရကိုဒီမှာလဲဒုက္ခရောက်တယ
်ပါမစ်မရှိတဲ့မြန်မာနိုင်ငံသားက2သိန်းကနေ3သိန်းဝန်းကျင်ရှိကြောင်းမြန်မာအဖွဲ့အစည်းအချို့ကခန့်မှန်းထားပါတယ်မလေးရှားမှာနေထိုင်အလုပ်လုပ်ခွင့်ပါမစ်လျှောက်ထားတာကိုအခု2023ဒီဇင်ဘာလ31ရက်ကိုနောက်ဆုံးသတ်မှတ်ထားပါတယ်ပါမစ်ကတစ်နှစ်တန်ပေးထားတာဖြစ်ပြီးအလုပ်ရှင်ရဲ့ထောက်ခံချက်နဲ့တစ်နှစ်တစ်ကြိမ်တန်သိန်းခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခဗျာ FOA ရဲ့စနေနေ့မနေ့ပဲအတန်လွဲ့စီစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနေ့ပတ်အတန်လွဲ့အစီအစဉ်တွေကို line meter 25 kHz 11113 line meter 40 kHz 11113 line meter 58 kHz 9595တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာသုတဆုံးလင်း American တခွင်သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုပထမဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းပြည်သူ့ဘက်ကရပ်တည်ခဲ့ကြတဲ့ CDM စစ်သားဇနီးမယားမိသားစုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးနိုင်ဖို့ပြန်လည်ထူထောင်ရေးအစီအစဉ်တွေလှုံ့ဆော်နေတဲ့အကြောင်းဒီအစီအစဉ်တွေကိုအဓိကဥဆောင်နေတဲ့မတ်စုတစ်ကပြောဆိုပါတယ်CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့တမရတော်မိသားစုတွေအနေနဲ့အခက်အခဲတွေအများအပြားကြုံရပေမဲ့လည်းအချင်းချင်းအပြန်အလှန်ဖိမကူညီရင်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာတတတအားပံ့ပိုးပါဝင်နေတယ်လို့ CDM စစ်တီတွေရဲ့ဇနီးတွေကပြောဆိုပါတယ် CDM စစ်သားဇနီးတွေဖြစ်ကြတဲ့မတ်စုသစ်မန်းရွေဦးနဲ့ CDM တက်ချက်ကြီးမတ်ရင်လက်လက်ထွန်းတို့ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ပြထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
Masupe, Mary Lelechon, Malwe U, Piyoye Gokulu Tengpe De Dwe, Jisu Nyai Jemare. အခုလိုမျိုးဒီ CDM လှုပ်ရှားမှုမှာကိုယ်တိုင်ကပါဝင်တာပဲဖြစ်စေနော်ကိုယ့်ရဲ့ခင်ပွန်းကြောင့်ပဲဒီမှာပါလာတာပဲဖြစ်စေတော့ဒီလိုအဘလူတွေဖွဲ့ပြီးတော့မှဒီပြည်သူဘတ်တော်သားဒီစစ်တီတွေစစ်တီစနီးမယားတွေဖွဲ့ပြီးတော့မှဒီစစ်အုပ်ချုပ်ရေးစန့်ကျင်တဲ့လှုပ်ရှားမှုတွေဆက်ပြီးတော့လုပ်နေတယ်ဆိုတာလည်းသိရတယ်ဆိုတော့ဒီနှစ်နှစ်ကာလအတွင်းမှာပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါလက်ရှိမှာဘလူလှုပ်ရှားမှုတွေလုပ်နေတာရှိပါသလဲ
အဓိကတော့အခုကပြည်လဲထူထောင်ရေးလုပ်ပြီးနေတာပေါ့နော်စစ်သားမိသားစု CDS စစ်သားမိသားစုတွေအတွက်ပေါ့နော်ကျွန်တော်တို့ဒီပထမဆုံးအတုံးပါဆိုရင်တော့မိသားစု35စု36စုလောက်ကိုကျွန်တော်တို့ပြည်လဲထူထောင်ရေးလုပ်ပြီးနေတယ်ပေါ့နော်ဆိုတော့သူတို့ဘာစီးပွားရေးလုပ်ချင်လဲလုပ်ချင်တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ပေါ့နော်အရင်းအနှီးပမာဏအနည်းငယ်တစ်ခုပေးပေါ့နော်ဒီဟိုအသေးစားအလုပ်အတွက်ပေါ့နော်ဆိုတော့သူတို့တွေကဘာလုပ်တွေလုပ်ကြလဲဆိုရင်ဒီလိုမျိုးပေါ့နော်အိမ်နွေးရနေပြီးတော့လုပ်နိုင်တဲ့အလုပ်တွေလုပ်ကြတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီဒီနှစ်နှစ်ရှိပြီပေါ့နော်ဒီတလဟိုပမာဏအနေငယ်လေးကိုဒီထောက်ပံ့ကြီးပေါ့ဆိုပြီးတော့ပေးရပေါ့နော်ပေးတဲ့အခါကျတော့ဒီဟာဒီလည်းအဖြေမဟုတ်ဘူးပေါ့နော်ကိုဘာသာကိုအလုပ်လေးတစ်ခုရှိနိုင်မှာဒါဆက်လက်ပြီးသွားလို့ရမှာပေါ့နော်သူတို့ဘောကသူတို့ရက်တီလို့ရမှာဘာဖြစ်လဲဆိုတော့လိုင်းငန်းတွေစုံခဲ့တယ်လစာတွေစုံခဲ့တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြည်လဲထူထောင်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့အခုလှုပ်ဆောင်ပေးနေပါတယ်ပေါ့နော်ဆိုတော့စစ်တပ်ကနေပြီးတော့ဝါရဖြန့်နေပေါ့နော်ဒီစီဗီအန်လောက်တာလို့ရှိရင်တပ်ပြမဲပေါ့နော်ထမင်းငတ်မဲဆိုပြီးတော့ဝါရဖြန်နေပေါ့နော်အဲဒါပေမဲ့အပြင်မှာတော့ဒီစီဒီစစ်သားမိသားစုတွေဟာဒီလိုမျိုးအလုပ်ကလေးတွေနဲ့ရှင်တန်ရက်တည်နေနိုင်ပြီဆိုတာကိုကျမတို့ဒီအကုန်လုံးသိစီချင်လို့ပြောပြချင်းဖြစ်ပါတယ်ပေါ့နော
်ကျွန်တော်မက်ရှင်လက်လက်ထုံးအနေနဲ့ရောအခုလက်ရှိလှုပ်ရှားမှုမှာဘယ်လိုပုံစံအနေနဲ့ပြီးတော့ပါဝင်နေလဲ
ဟုတ်ကဲ့အဲမပြည်သူစစ်သားစနီးမယားမှာတော့ جماعه အဲဆယ်လာပိုင်းနဲ့ပါတယ်ဒီပြန်လေထူထောင်ရေးစမယ်ဆိုတော့ဟိုအမှားမိတယ် جماعه လေးတို့လောက်ကြမှာဆိုတော့ جماعه တားသဘောကြရပေါ့နော်ဒီအဆီဇင်ကိုမလို့ဆိုတော့ جماعه တို့ကိုယ်တိုင်ကညီတို့အမှဘလို့နေလဲအဆင်ပြေလားဆိုတာမျိုးမိခံရတဲ့အခါမျိုးမှာအဲဟိုအရင်တော့ဆိုဘလို့ပြောရမလဲကိုတကယ်ခက်ခဲနေတဲ့အခါမျိုးမှာဆို جماعه ကိုစိတ်ကြကြရပေါ့နော်သူတို့တွေကိုတော်တော်ကြည့်ပြီးငူစင်စိတ်တွေပါပေါက်တယ်ဟိုကိုကဘာမှအဆင်မပြေဖြစ်နေတဲ့ခါမျိုးတွေမှာဆိုအဲ့လိုမျိုးဟိုခံစားရတာတွေရှိတယ်ဒါပေမဲ့အဲအခုအမအနေနဲ့အမစုတက်တာဒါမျိုးလေးတွေလောက်ကြမယ်ဆိုတဲ့ခါမျိုးမှာညီမတကယ်သဘောကျခဲ့ရတယ်ဘာလို့ဆိုတော့ဒီစစ်သားမိသားစုရဲ့အဆင်ပြေတော့မယ်ဒီဘက်မှာအဆင်ပြေတာတွေများလာလေဟိုဘက်ကလူတွေရဲ့ဟိုစိတ်ကိုရောဟိုတခြားပေါ့နော်တခြားအထွေထွေရောသူတို့ဟိုနောက်နောက်ရနေမဲ့ဖြစ်မျိုးဟိုဖြစ်သွားနိုင်နေပေါ့နော်သူတို့ဒီဘက်ကိုနောက်ကျမှဝင်လာမိတယ်ဟာဒီဘက်မှာသူတို့ဒီလိုအဆင်ပြေနေတာပဲဆိုတော့အတွေ့အမျိုးလည်းဝင်သွားစေချင်တယ်အဲ့ဒီအတွက်ဟိုအဲဒီဟာလေးလောက်တောင်သဘောကျတယ်အခုညီမဒီအစီအစဉ်မှာဆိုတော့အဓိကညီမဒီစစ်သားမိသားစုတွေနဲ့အဲ့လို live အဲချိတ်ဆက်ပေးပြီးသူတို့လိုအပ်တာတွေနဲ့ live ဆောင်ရွက်ပေးတာမျိုးတွေရှိပါတယ်ဟုတ်ကဲ့
ဆိုတော့ဒီထဲမှာပါဝင်မှုအားရောပါအားကောင်းတယ်လို့ပြောလို့ရမလားမန်တွေဦးဘယ်လိုချင်လဲအားလုံးစူးစီးပြီးတော့ပါဝင်လှုပ်ရှားမှုအားပေါ့နော်အားတက်စရာလို့ဒီပါလား
အဟုတ်ဒီလိုပေါ့သူတို့အခုလက်ရှိမှာဒီ CDN လုပ်ပြီးရတဲ့နောက်ပေါ့နော်မိသားစုတွေကဒီသူတို့ဒီ line နေစရာ line ကနေလာစာပုံမှန်ရနေဘွားနေပြီးတော့အကုန်လုံးကိုဆွလုံးခဲ့ပြီးတော့ဒီရောက်လာတယ်ဒီရောက်တဲ့ချိန်မှာသူတို့ဒီပြင်ပါ log out နဲ့စတင်ပြီးတော့ TP ဆက်ဆင်ရတယ်ပေါ့အဲ့ဒီချိန်မှာသူတို့ကစစချင်းကတော့သူတို့ဘာလို့မှမသိဘူး။ဒါပေမဲ့နောက်ပိုင်းမှာကျတော့သူရေရှည်ရက်တီရဲ့အတွက်ကိုအဲ့လိုမျိုးစီးပွားရေးလုပ်ချင်စိတ်ကတော့မိသားစုတိုင်းမှာရှိရဲ့လေ။ဘာလို့လဲဆိုတော့သူတို့တကယ်လို့တစ်ချိန်မှာဒီဆောက်ပတ်မှုရက်သွားတဲ့ခါကျရင်သူတို့ဘဝကဘယ်လိုပဲဖြစ်ဖြစ်အစ်ကနေပြန်ပြီးတော့စရတော့မှာဆိုတော့အဲ့ဒီချိန်မှာသူတို့ကိုကူညီပေးမဲ့လူတွေပါတယ်လို့ကူညီပေးမဲ့အဖွဲ့အစည်းဆိုတာကဒီဆောက်ပတ်ကြည့်ပေးတာလောက်ပဲရှိရဲ့ဒီလိုဟိုဘယ်လိုပြောရမလဲရင်းနှီးမြှုပ်နှံငွေအဲ့လိုထုတ်ပေးတဲ့အဖွဲ့ဆိုတာမရှိဘူး။ဒီအခုမဆုသစ်ကနေပြောအဲ့လိုလောက်ကြမလားဆိုပြီးတော့စပြီးပြောတဲ့အချိန်မှာဒါကပထမဆုံးပေါ့နော်ဒီသူရင်းနှီးထုတ်ပြရဲဆိုတာဒါပထမဆုံးအဖွဲဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကိုသူတို့အနေနဲ့လဲရှောက်ရှင်တဲ့လူကလည်းတော်တော်များတယ်များသလိုပဲညီမတို့ဘက်မှာကြတော့လဲအဖွဲအနေနဲ့ကြတော့လဲတစ်ချိန်တည်းမှာပဲဒီလူတွေအားလုံးကိုတစ်ချိန်တည်းမှာမပေးနိုင်အဲ့ဒီအတွက်ကိုညီမတို့ရှောက်လာဆောင်တင်ခိုင်းနေတင်းပြီးတော့မှရှောက်တဲ့ထဲကနေပြီးတော့ဟိုအစဉ်ပြေဆုံးလူတွေကိုပထမဆုံးရွေးတယ်တကယ်လို့မပါတဲ့လူတွေအနေနဲ့လဲနောက်တစ်ချိန်မှာဆက်လက်ပြီးတော့နောက်တစ်ခါရှောက်ခိုင်းတဲ့အခါကျလို့ရှိရင်သူတို့ပါဝင်လို့ရတယ်ပေါ့နော်
အဲ့အဲ့အတွက်ကိုကြာတော့ဒရုန်းအနေနဲ့ကလည်းဒီရနေပြီးရတဲ့ဟာကဒရုန်းစိတ်ကူးထဲမှာပဲရှိတဲ့အတွေးကိုလက်တွေ့အကောင်ထည့်ပေါ်နိုင်တဲ့အတွက်ဒီလိုပါဝင်တဲ့လူတွေကများတယ်ပေါ့နော်အဲ့အတွက်ပါမှုအကောင်တဲ့လူတွေမှထင်ပါတယ်ဆိုတော့ဆိုတော့ဒီအစီအစဉ်ကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်လဲဒီအစီအစဉ်ကပို့ပြီးတော့အောင်မြင်ဖို့လူတွေပို့ပြီးတော့စူးစိပါဝင်လာမှုရှိမယ်
လူရှိတဲ့လောက်ထိပေါ့နော်ဖြစ်ချင်တဲ့သူရှိတဲ့လောက်ထိကျမတို့ကပံ့ပိုးပြီးသွားမယ်ဘယ်လောက်ထိအရေးကြီးလဲဆိုရင်အရေးကြီးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့အဲကျမတို့ဒီ CDM တွေဒီစစ်သား CDM မှာမဟုတ်ဘူးပေါ့အမေတခြား CDM တွေအကုန်လုံးပေါ့အဲခုနမန်ရှင်လုပ်ခဲ့တယ်လို့ပဲသူတို့လိုင်းငန်းလေးစုံခဲ့ရတယ်လစာတွေစုံခဲ့ရတယ်ဝန်ထမ်းဆိုတော့ဝန်ထမ်းလုပ်ပဲလုပ်တတ်တယ်တခြားစီးပွားရေးလည်းသူတို့မလုပ်တတ်ဘူးမလုပ်တဲ့ခါကျမှဒီနှစ်နှစ်မှာခက်ခဲနေကြရတဲ့သူတွေအများကြီးရှိရပေါ့နော်ဆိုတော့ဒီ CDM တွေကိုကျမတို့အာနိုင်လောက်ထိပေါ့နော်ကျမတို့တက်နိုင်တဲ့အထိအဲဒီအမျိုးပြည်နယ်ထူထောင်ရေးလုပ်ချင်ပါသေးဆိုတော့လူတွေရှိတွေကျမတို့ကတော့ဆက်လက်ပြီးလုပ်ဆောင်သွားမယ်။ဘာကြောင့်အရေးကြီးလဲဆိုတော့အဲခုနကျမတို့ပြောခဲ့တဲ့လိုပဲစစ်တပ်ရဲ့ထောက်တိုင်တွေဖြစ်တဲ့စစ်သားတွေပေါ့နော်။တချို့ကျတော့လေတကယ်ရုံးထွက်ချင်တယ်။ဒါပေမဲ့အဲဘယ်လိုပြောရမလဲ။မိသားစုတအုံတမကြီးလာလို့ရှိရင်သူမင်းဘယ်လိုစားရမလဲ။လို့ဘယ်လိုလုပ်ရမလဲ။အဲဘယ်လိုနေစစ်တပ်ရဲ့တည်နေထိုင်ရမလဲဆိုတာကိုတွေးတောပြီးတော့မလုတ်ဖြစ်ကြတာပေါ့နော်တကယ်လို့များကျွန်တော်တို့ဒီအစီအစဉ်လေးဟာအောင်မြင်လာတယ်ဆိုလို့ရှိရင်ဒီလိုလူတွေရဲ့ဆုံးဖြတ်ချက်တွေလည်းပုံမှန်ပြီးတော့ခိုင်မာလာမှာဖြစ်တယ်ပေါ့နော်အဲဒါအပြင်ကိုခုန brain wash လုပ်ခံထားရတဲ့စစ်သားတွေရှိမယ်အဲသူတို့တွေဆိုလို့ရှိရင်လည်းအော်ငါတို့ဒီမှာခိုင်မြင်ချက်တော့မဟုတ်ဘူးတိုးတော်လည်းငါတို့ဒီမှာအသေးခံမဲ့အစားအာဒီလိုမျိုးအစီအစဉ်လေးရှိရေပေါ့နော်ငါတို့ဘဝကြီးတိုးတက်ဆိုင်နေဆိုပြီးတော့အာစကူတွေအတွေးတွေခံယူချက်တွေယုံကြည်ချက်တွေပြောင်းလဲသွားနိုင်တယ်လို့ကျမတို့ကအဲချင်းနေမျောလင့်နေယုံကြည်တယ်ဒါကြောင့်မလို့ကျမတို့ဒီလုပ်နေတဲ့အလုပ်ဒီအရန်ကိုအရေးပါတယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်ဟုတ်
ဆော့ဆော့တော့ကမဆုသစ်လဲထောက်ပြခဲ့တယ်ဒီလှုပ်ရှားမှုအတွက် CDM လှုပ်လာဖို့ဗတ်ပြောင်းလာဖို့စစ်တီတွေအိမ်မတန်အရေးကြီးတယ်ပေါ့နော်ပါဝင်လာဖို့အတွက်ဆိုတဲ့အခါကျတော့မက်ရှင်လက်လက်ထွန့်အနေနဲ့ရောဒါနဲ့ပတ်သက်ပြီးတော့နောက်ကိုလိုလဲပေါ့နော်ဒီ CDM လှုပ်ရှားမှုမှာပို့ပြီးတော့ပါဝင်လာအောင်ဟိုဒီလှုပ်ရှားမှုအောင်မြင်ဖို့အတွက်တစ်ဖက်မှာရှိနေသေးတဲ့စစ်တီတွေကိုရောဘာနဲ့ပြောချင်လဲ
အာဟုတ်ကဲ့အဲဒီတစ်ဖက်မှာရှိနေသေးတဲ့စစ်တီတွေအဓိကပြောချင်တာကတော့ဟိုဒီတတ်ထဲမှာပေါ့နော်ဒီအခြားအဆင့်တွေဟိုဘူးကြီးအဆင့်လောက်ထိကလည်းဒီမတရားခံနေရတာရှိတယ်ပေါ့နော်ဒီယာတို့အဆင့်ရအနိုင်ကြီးခံရတယ်ပြီးရင်ဟိုတက်ခဲမှာပါခြားစားမှုကြည့်ပြခြားစားမှုကတော်တော်ကြီးကြီးမားမားဖြစ်နေတယ်ပေါ့နော်ခံစားနေရရှိရပြီးဒီဇနီးမယားရဆိုလို့ရှိရင်လည်းဒီကျွံဝဲရအစ်စ်ပါလိုက်လို့ရတယ်လာစားမယားပဲနဲ့လူတယောက်ကိုဟိုတက်ခဲသွင်းလိုက်အောင်နဲ့သူ့ရဲ့ဇနီးတွေတာသမီးတွေပါခိုင်းလို့ရတဲ့အနေအထားမျိုးရှိရပေါ့နော်တချို့စနစ်တွေမကောင်းတာတွေရှိတယ်အဲဒါတွေကိုဒီတက်ခဲမှာတာဝန်ထမ်းဆောင်နေတဲ့လူတွေဒီတိတယ်ပေါ့နော်မတိတဲ့လူကအနေငယ်တချို့ဒီစစ်တက်ကြလာလိမ့်မယ်သူတို့တွေဒီကိုတိတယ်ဒါပေမဲ့မထွက်နိုင်ရုံးမထွက်နိုင်ကြတော့ပေါ့နော်သူတို့ဟိုအရှိမညီမပြောခဲ့တယ်လို့အချက်လက်တွေအဲ့လိုအများကြီးနဲ့ပေါ့နော်သူတို့အစင်းသားတစ်ခွရအများကြီးနဲ့သူတို့ဒီမထွက်နိုင်ကြတော့ဒါပေမဲ့ဒီအခွင့်အရေးဒီမျိုးတော်လည်းဒီအခွင့်အရေးပါပေါ့နော်ညီမတို့ဒီခံစားနေရတဲ့မတရားမှုတွေဒီစစ်တီတွေခံစားနေရတဲ့ဒီသမီးမယားတွေခံစားနေရတဲ့ခံစားမှုတွေကိုပါဟိုတွန်းလှန်နိုင်တဲ့အခွင့်အရေးလို့မြင်နေပေါ့နော်ဒီအခွင့်အရေးကိုယ်တိုင်ပါဝင်နိုင်မှဒါလေဒီကို့အတွက်ကို့အတွက်ပေါ့နော်။နောက်မှာအဖွာဖြစ်မဲ့ဒီတက်ကိုချစ်တယ်ဆိုရင်ဒီဟာကိုကောင်းအောင်ပို့ပြုလုပ်နိုင်မဲ့အခွင့်အရေးလို့ညင်တယ်။ဒီအခွင့်အရေးကိုဟိုအမိရဖန်ဆုပ်စီခြင်းနဲ့ပေါ့နော်။ပြီးတော့ဒီအခွင့်အရေးဒီအခုမြန်မာနိုင်ငံဆိုဟိုအောက်ဆုံးပို့ကြနေပြီပေါ့နော်။ဒီမြန်မာနိုင်ငံကိုလည်းပြန်ကြေတင်နိုင်မဲ့အခွင့်အရေးလို့ညင်တယ်ပေါ့နော်။ဒီစစ်တီတယောက်ဒီအဲဒီစစ်သားတယောက်ပါဝင်လာလေဒီဘက်ကပို့ပြီးတော့ပေါ့နော်ဒီလူတယောက်တက်ရတဲ့ဟာရောဟိုဒီတခြားအရာတွေရောပေါ့နော်အများကြီးကတောင်းမိရပေါ့နော်ဒီအဲ့အတွက်စစ်သားတယောက်ထွက်လာနိုင်လို့ဒီအရေးကြီးတယ်ပြီးတော့စစ်ဒီတက်ထဲမှာကျန်နေတဲ့စစ်သားတွေဒါဒီကိုဘောကိုလွမြောက်ဖို့ကိုခံစားနေရတဲ့မတရားမှုတွေတွန်းလှန်နိုင်လို့နောက်တစ်ချိန်မှာဒီစစ်တပ်ကိုချစ်တယ်ဆိုဒီစစ်တပ်ကိုဘုံမကောင်းမအောင်လုပ်နိုင်မယ်ခွေရေးလို့မြင်တယ်အဲ့အတွက်ဒီအခွင့်အရေးကိုအမိရဖန်ဆုပ်စေခြင်းနဲ့ဟုတ်ကဲ့
အခုလိုဖြည့်ဆည်းပြီးတော့ဖြည့်စားပေးတဲ့အားလုံးကိုကျေးဇူးတင်ပါတယ
်
မခင်ပြူတွေအပစင်တင်ပြတဲ့အမျိုးသမီးကန္တာကိုကြီးစုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်ဒီတစ်ပတ်မှာတော့ tip ခေါ်အပေါ်ဝန်ဆောင်မှုကြီးပေးနေရတာကိုအမေရိကန်တွေဘယ်လိုသဘောထားလာကြပါသလဲမျိုးဆက်သစ်ကလေးငယ်တွေအတွက်ကျန်းမာရေးနဲ့ပုံမကန့်ညီတဲ့အစားအစာကိုအစိုးရကပြင်ဆင်သတ်မှတ်လိုက်တာလူမျိုးနယ်စုကိုစားပြုလွတ်တော်အမတ်ရဖို့လူလာနေတဲ့ဌာနေတိုင်းရင်းသားတွေအကြောင်းစတာတွေကိုဒီတစ်ပတ်မှာကိုအောင်ကတင်ပြထားပါတယ
်စားတော့ဆိုင်မှာစားကြသူတွေအနေနဲ့ဆိုင်စပွဲတို့ဝန်ထမ်းတွေကိုအပိုဆောင်ဝန်ဆောင်မှုကြီးထစ်ပေးရတဲ့ပတ်သက်ပြီးတော့အမေရိကန်တော်တော်များများစိတ်ပျက်နေကြပါတယ်တချို့နေရာတွေမှာဆိုရင်စားတော့ဆိုင်မှာစားစရာဝင်ဝယ်သူတွေရောကားနဲ့အစားတောက်ဝင်ဝယ်တဲ့ drive through နေရာတွေမှာဝါထစ်ပေးရတာဝါအထူးသဖြင့်အစစအရာရာကုန်စည်နှုန်းတက်လာတဲ့အချိန်မှာဝယ်ယူစားသုံးသူတွေဘက်က tip မပေးခြင်းပေမဲ့ဝန်ထမ်းအလုပ်သမားတွေကတော့ tip ရဖို့လိုလားပါတယ
်ဆက်ရှိ20 22ရာခိုင်နှုန်းစသဖြင့်အလွယ်တကူရွေးပြီးပေးနိုင်ပါတယ်ဘယ်လောက်ပေးရမလဲဆိုတာစဉ်းစားနေစရာမလိုပါဘူးဖြတ်ပိုင်းပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ်ပေးခြင်းတဲ့ပမာဏကိုရွေးပြီးပေးလိုက်ရုံပါပဲ
2022ခုနှစ်တတိယ3လပိုင်းအတွင်းစားတောက်ဆိုင်တွေမှာဝန်ထမ်းတွေကဖေးရတဲ့တစ်ပမာဏ25ရာခိုင်နှုန်းအထိတိုးလာခဲ့ပါတယ်2022ခုနှစ်တတိယ3လပိုင်းအတွင်းမှာ18ရာခိုင်နှုန်းနီးပါးပမာဏကနေအခုလိုတိုးလာတာပါ Starbucks Coffee ဆိုင်မှာပြီးခဲ့တဲ့ဒီဇင်ဘာလောက်ကစလို့ Credit Debit ကတ်တွေနဲ့ပေးတဲ့သူတွေကတဝက်လောက်နီးပါးကတော့ချက်ပေးကြတယ်လို့ဆိုရတယ
် Suddenly we're in situations
where you know the world net ကိုပေးကြလဲပေးမပေးကြလဲမပေးဘဲနေလို့ရတာကနေအခုတော့ဘေးကိုတောက်ခံရတဲ့အခြေအနေကိုရောက်လာပါတယ်အခုဆိုရင် Starbucks Coffee ဆိုင်မှာကတ်ချက်ပြီး Tips Down နဲ့ Screen ဘောလာပါလေအရင်ကွက်ကလေးပဲချပေးတာပါ Online မှာလာလဲဖြစ်ဖြစ်နေရာတကာမှာအခုလိုဖြစ်လာတော့အဖြစ်မနေပေးရမယ်အနေထားကိုရောက်လာပြီး Tips Pull Down ကအဆုံးမသတ်မအောင်စိုးရိမ်ပါလေ
tip ထည့်ပေးရတဲ့ခွက်ချထားရင်ပတ်စံပေးပေးမပေးပေးကြော်သွားလို့ရပေမဲ့အခုလို digital screen မှာပေါ်လာပြီးတော့တောင်းတာကဖိအားသဘောမျိုးဖြစ်တယ်လို့မမြင်ကြအောင်စောင်းပြီးတော့ကြော်သွားလို့လည်းမရပါဘူးကိုကဆိုင်ဝန်တန်းတွေကိုအပိုဆောင်ဝင်ဆောင်ကြီးပေးဖို့လောက်တောင်းစေတနာမရှိဘူးလားဆိုပြီးတော့ကိုနောက်ကလူတွေအပြင်ဆိုင်ဝန်တန်းတွေကလည်းမြင်နေတာကြောင့်စိတ်မသက်မသာဖြစ်စေပါတယ်
tipping went from
ဝဆောင်မှုပေးရတဲ့လုပ်ငန်းတွေစားတောက်ဆိုင်တွေစပင်းညက်ဆိုင်တွေကားငါးစီးရတဲ့နေရာတွေကစလို့အားလုံးကဝန်ဆောင်မှုကြီးအပိုထပ်ပေးစီခြင်းကြပါတယ
်နိုင်ငံချို့မှာတော့ဝန်ဆောင်မှုအတွက်အပိုကြီး tip လက်ခံရတာကိုမယင်ကျေးတဲ့အပြုမှုဖြစ်သတ်မှတ်ကြပေမဲ့ American ပြည်ထောင်စုမှာတော့မဖြစ်မနေပေးရမယ့်အခြေအနေကိုရောက်လာတာပါအထူးသဖြင့်စားတောက်ဆိုင်တွေမှာလာရောက်စားသုံးသူတွေဟာစပွဲတော်ဝန်ထမ်းတွေကိုမုံဘိုးအနေနဲ့စုကြေးပေးလျက်ရှိပြီးအဲ့ဒီလိုပေးရတာကိုလည်းဂုဏ်ယူကြပါတယ်။ဒါပေမဲ့လည်းအဲ့ဒီဝန်ထမ်းတွေအခုလိုစုကြေးရတာကြောင့်လဲသူတို့လိုအားကားကအနှိမ်ဆုံးလိုအားကားထက်လျှော့ရလေရှိတာပါ။အခုကကိုဘတာယူငင်စားတောက်ရတဲ့ကော်ဖီဆိုင်မျိုးမှာပါစုကြေးမဖြစ်မနေပေးဖို့တောင်းဆိုလာတာကြောင့်တချို့ကအတော်လေးစိတ်ပြတ်နေကြသလိုတချို့ကပေးဖို့ဆန္ဒရှိပါတယ်
။ I just kind of consider it
part ကိုရတဲ့ဝန်ဆောင်မှုအတွက်ပေးရတယ်ပဲသဘောထားပါတယ်။20ရာခိုင်နှုန်းဒါမှမဟုတ်အပူ$2လောက်ထပ်ဆောင်းပေးလို့ရှိပါတယ်
Different corporations
ကုမ္ပဏီလုပ်ငန်းကြီးတွေထက်အသေးစားကိုယ်ပိုင်လုပ်ငန်းလေးတွေကို tip ဝန်ဆောင်မှုကြီးအပူဆောင်းပေးရတာပိုနှစ်သက်ပါတယ
် One thing that I dislike
တခုကျွန်တော်မကြိုက်တာကပေးရမယ့်ရာခိုင်နှုန်းမြင့်ထားတာဟုတ်ပါ20ရာခိုင်နှုန်းကျော်ပေးဖို့တောင်းထားပြီးရွေးချယ်စရာလည်းမရှိပါဘူးကိုပေးချင်သလောက်ပေးဖို့အတွက်လည်းခက်ခဲခဲတွေလှုပ်ထားပါလေ
Digital စနစ်နဲ့ငွေပေးချေတဲ့အလေးထားကိုအသုံးပြုလာတာကြာပြီဖြစ်ပေမဲ့ကယောဂကာလာကစလို့ tip ဝန်ဆောင်မှုကြီးအပိုထပ်ဆောင်းပေးရတာပိုတွင်ကျဲလာတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါရယ်အခုလိုအခြေအနေကိုအခွင့်ကောင်းယူပြီးတချို့လုပ်ငန်းတွေကလည်းဝန်ထမ်းအလုပ်သမားတွေခေါ်ယူရမှာဝန်ဆောင်မှုကြီးအပိုထပ်ဆောင်းရမယ်ဆိုပြီးတော့ကြေညာလေးရှိပါရယ်ဒါပေမဲ့လည်းတေချာပေါက်ရမှာမဟုတ်တဲ့ဒီစုကြီးနဲ့အခုလိုမလုံးပေးခေါ်တာကစိုင်းမာလာရောက်စားသုံးသူတွေနဲ့စိုင်းဝန်တန်းတွေကြားပြဿနာဖြစ်လာစေနိုင်တယ်လို့သုံးသက်သူတွေကထောက်ပြပါရယ်ခင်ဗျာ အမေရိကန်အခြေခံပညာကျောင်းတွေမှာကျွေးနေတဲ့အစားအစာတွေထဲမှာကြားတဲ့ပါဝင်တာနည်းတဲ့အစားအစာတွေနဲ့ cereals, yogurt, အရသာမျိုးမျိုးပါဝင်တဲ့နှုတ်ဂျုံပါတဲ့အစားအစာတွေရှော့ချပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုဖန်တီးဖို့အမေရိကန်စိုက်ပျိုးရေးဌာနဝန်ကြီး Tom Vilsack ကအကြံပြုပါရယ်ဒါအပြင်2029နောက်ဆုံးထားပြီးတော့အစားစားတွေမှာပါဝင်တဲ့စားဓာတ်ကိုလျှော့ချဖို့လည်းနီးလန်းရှာနေပါရယ
် These guidelines are
ကျောင်းမှာကျွေးတဲ့မနက်စာနေ့လယ်စာနဲ့ရောင်းချတဲ့အစားစာတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့ကိုက်ညီတဲ့အစားစာတွေကို USDA အစားစာနဲ့ဆေးဝါးကုကေရေးဌာနကပြောင်းလဲပေးနေတာပါလို့ကျောင်းကျန်းမာရေးပညာရှင် Sherry Key ကုမန်ယီကာကပြောသွားတာပါကလေးရစားတဲ့စားစားတွေမှာတကြားတဲ့နဲ့စားတဲ့တွေရှော့ချလိုက်မယ်ဆိုရင်အဝလွန်တာစီဂျိုသွေးတို့နဲ့တခြားရောဂါတွေမဖြစ်ပွားအောင်တားဆီးပြီးသားလည်းဖြစ်မယ်လို့ကျန်းမာရေးပညာရှင်တွေကပြောထားတာပါအမေရိကန်ကျောင်းတွေမှာမနက်စာကျွေးရတဲ့ကလေး15သန်းရှိပြီးနေ့လယ်စာကျွေးရတဲ့ကလေးပေါင်းတန်း30ရှိပါတယ်ခင်ဗျာ Cherokee Nation မျိုးနွယ်စုဝင်တွေကိုသူတို့ရဲ့ဘိုးဘွားတွေနေထိုင်လာခဲ့တဲ့ဒေသကနေအတင်းကျပ်မောင်းထုတ်ပြီးနောက်သမရ Andrew Jackson ဟာ New Echota စစ်ပညာရေးစာချုပ်ကို1835ခုနှစ်မှာချုပ်ဆိုလိုက်ပါတယ
် Article 7 of that treaty provides that
စစ်ပညာရေးစာချုပ်အပိုက်ခွန်ဖော်ပြချက်အရမျိုးနွယ်စုဝင်ကိုယ်စားလှယ်ဟာ American အောက်လွှတ်တော်မှာကိုယ်စားပြုတက်ရောက်ခွင့်ရှိပါတယ်အောက်လွှတ်တော်ကဒီကိစ္စနဲ့ပတ်သက်ပြီးဘယ်အချိန်မဲဖြစ်ဖြစ်လိုအပ်တာညှိနှိုင်းပြင်ဆင်နိုင်ပါတယ
်ခုက Cherokee မျိုးနွယ်စုဝင်တွေဟာ Congress ကကတိပေးထားတဲ့အတိုင်းသူတို့ကိုယ်စားလှယ်တူရဖို့လိုလားနေပါတယ်စီမင်းစီကံအရာအဲ့ဒီကိုယ်စားလှယ်ဟာလွှတ်တော်ကော်မတီတွေမှာပါဝင်နိုင်တယ်လို့ဥပဒေကြမ်းအစိုးတင်သွင်းခွင့်လည်းရှိပါတယ်ဒါပေမဲ့လည်းမဲပေးခွင့်တော့မရှိပါဘူးနိုဝင်ဘာလကကျင်းပခဲ့တဲ့အောက်လွှတ်တော်ကြားနာပွဲအတွင်းမှာ Democratic Republican တွေကဒီသဘောတူညီချက်နဲ့ပတ်သက်လို့လက်ခံတဲ့ပုံရှိပေမဲ့လည်းဘာမှအကောင့်ထည့်ဖို့ဆောင်ရွက်တာမျိုးမရှိပါဘူး
The members of that committee
Cherokee မျိုးနွယ်စုဝင်တွေပေါ်ဂတိပေးထားခဲ့ဘူးတဲ့ဆိုတာကိုအဲ့ဒီကော်မတီဝင်တွေကလက်ခံပါတယ်သူတို့အနေနဲ့မှန်မှန်ကန်ကန်လှုပ်ဆောင်မှုလိုပါတယ
်ဒါပေမဲ့လည်း American ဆိုရကအတိမတ်ပြုထားတဲ့ Cherokee မျိုးနွယ်စု၃စုရှိနေတာကြောင့်ကိုစားပြုမှုနဲ့ပတ်သက်ပြီးတော့အချင်းချင်းကြားသဘောတူညီမှုရှိဖို့လည်းလိုအပ်နေတာပါ Cherokee Nation ဟာထာနေတိုင်းရင်းသားတွေထဲမှာအင်အားအကြီးဆုံးဖြစ်ပြီးလူပေါင်း၄သိန်း၃သောင်းထက်မနည်းရှိပါတယ်စစ်ပညာရေးလက်မှတ်ရေးထိုးခဲ့တဲ့အဓိကပင်မအုပ်စုကတော့အိုကလာဟိုမာဒေသမှာနေထိုင်ပါတယ်မြောက်ကယ်ရိုလိုင်းနားဘက်မှာနေထိုင်သူတွေကလည်းသူတို့မှာကိုစားပြုခွင့်ရှိတယ်လို့ပြောထားတာကြောင့်အခက်တွေ့နေတာပါ
The Cherokee Nation signed the Treaty of 1835.
1835ခုနှစ်မှာ Cherokee မျိုးနွယ်စုနဲ့ပြည်ငင်းရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။သူတို့က1866ခုနှစ်မှာလက်မှတ်ထိုးတာပါ။အဲဒီနောက် Eastern Band အဖွဲ့ကို Cherokee မျိုးနွယ်စုအဖြစ်အသိအမှတ်ပြုခဲ့ပါတယ်။ New Echota စစ်ပြည်ငင်းရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးရာစုနှစ်အကျော်ကြာ1950ခုနှစ်မှာ United Kitowa Band ကို Congress ကဖွဲ့စည်းပေးခဲ့တာပါ။ဒါကြောင့်သုံးဘွဲ့လုံးကညီညွတ်ညီမျှကိုစားပြုခွင့်ရရှိရမယ်ဆိုတာသဘာဝမကျပါဘူ
း Cherokee မျိုးနွယ်စုတွေအနေနဲ့ Congress မှာကိုစားပြုခွင့်ရမယ်ဆိုရင်တော့ပြည်စမမြောက်ဖြစ်လာမှာပါ Washington DC နဲ့တခြား American ပိုင်တဲ့နေမည်တချို့ကလည်းအထူးကိုစားပြုလွတ်တော်အမတ်ရရှိထားဖို့ဖြစ်ပါတယ်
ကိုအောင်အောင်အပတ်စဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့ American တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ရဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတွေကမှလည်းတိုက်ရိုက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်ကျွန်တော်တို့ရှိကိုစာရေးသားဆက်သွယ်မယ်ဆိုလို့ရှိရင်တော့ email ကနေတဆင့်ဆက်သွယ်ရေးသားနိုင်ပါတယ်ရေးသားမယ့်လိပ်စာကတော့burmese@voanews.com မှာရေးသားနိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်။မြန်မာနိုင်ငံမှာတတိယအကြိမ်စစ်တပ်ကအာဏာသိမ်းခဲ့တာဟာဆေးဘက်ဆိုင်ရာကုသကာကွယ်ရေးမှာဒါမကဆေးသူတေသနနဲ့ပညာပေးတာအထိဆေးပညာကဏ္ဍအတွက်ကြီးမားတဲ့ဆုံးယုံမှုဖြစ်စေတယ်လို့သုံးသပ်ကြပါတယ်။ပါကြောင်းပါလဲဆေးပညာရှင်ဒေါက်တာတင့်ဆွေကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါတယ
်ဆေးလောကမှာပေါ့နော်နှစ်ပေါင်းများစွာကျင်လည်ခဲ့ပြုတဲ့မြန်မာနိုင်ငံရဲ့ဆေးလောကအကြောင်းလည်းဆရာကုန်သိတယ်ဒီသူတေသနာနဲ့ဆေးလုပ်ငန်းတွေလည်းကုန်သိတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီနှစ်နှစ်အတွင်းမှာဒီဆေးပညာနဲ့ပတ်သက်ပြီးတော့
တို့တဲ့မှုတစုံတရာတွေ့ပါခင်ဗျာ။အဲစင်းစရာကင်္ကန်းအထောက်ထားပြဖို့တော့တော်တော်ခက်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစဉ်အဆက်ကပဲသူသ ုတ်တေသနာလုပ်ငန်းတွေကအမှန်တမ်းအာနေခဲ့တာပေါ့နော်ခုနမေကွန်းနဲ့မှာပါတယ်လို့ပြီးခဲ့တဲ့9နှစ်လောက်ကတော့ကြိုးစားလာတော့ဟိုတိုးတက်လာမလားလို့ကျွန်တော်မျှော်လင့်ခဲ့ရနေပြီးတတိယကြီးအာနာတိန်းတော့စစ်တုတ်တေသနာလုပ်ငန်းတွေကျမကြီးဆိုင်ရာလုပ်ငန်းတွေဘာတိုးတက်တယ်လဲလို့ကျွန်တော်အတော်တော့လိုက်ရှာကြည့်ပါတယ်ခင်ဗျမြန်မာနိုင်ငံကျမရဲ့ဝန်ကြီးဌာနကသုတေသနာလုပ်ငန်းဦးစီးဌာနရဲ့ website ကိုကြွားကြည့်လို့ရှိရင်နောက်ဆုံး2016ခုနှစ်ဟိုနှစ်ပတ်လည်အစီအစဉ်ခါစားနောက်မှမတက်ဘူးတခါသူဟိုလက်ရှိ issue လို့ခေါ်တဲ့လက်ရှိအကြောင်းအရာခေါင်းစဉ်တာပါပြီးတော့စာတင်ထားတာမတွေ့ဘူးပေါ့နော်ဒါကဟိုစဉ်းစရာနောက်ကျွန်တော်ကဟိုကျမရဲ့မိကွန်းနေလည်းဖြေနေတာ10နှစ်ကျော်ကျော်ရှိပြီရှိတော့နောက်ဆုံးဒီပြည်ကလေးနှစ်နှစ်လောက်ကလူနာတွေအေးနေမကောင်းတဲ့လူတွေရမိတဲ့မိခွန်းတွေကိုကြည့်လို့ရှိရင်မြန်မာနိုင်ငံမှာစေတုတုတေသနာရောကျမကြီးဆောင်ရွက်မှုရောစေဝါရရှိမှုရောနောက်တစ်ခါကျမကြီးအတိရောဟာအတော့ကိုအရင်ကကိုပိုနှင်းချသွားတယ်လို့ကျွန်တော်မြင်တယ်ဆိုရှယ်မီဒီယာကိုအားကိုးလာကြပြီးတော့ယောဂတစ်ခုဖြစ်တိုင်းဥပမာဆိုရင်ဒီနှစ်နှစ်တော့မှအဆိုးဆုံးကကိုဗစ်ပေါ့နော်ကိုဗစ်နဲ့ပဲဖြစ်ဖြစ်ခုနောက်ဆုံးဟိုမြန်မာလူမျိုးတွေရင်ဆိုင်နေရာဆုံးကတော့ကင်ဆာရောဂါအမျိုးမျိုးပေါ့နော်ဒီအကြောင်းတွေကိုသူတို့က Facebook ကိုပဲမေးရတယ်လို့ထင်နေကြတယ်လူတွေအသိပေါ့နော်ကျွန်မရေးသိအဲဒါဘာကြောင့်လဲဆိုရင်ဒီတာဝန်ရှိတဲ့အစိုးရလုပ်တဲ့လူတွေကစောင့်ရှောက်မှုကုသမှုကာကွယ်မှုနဲ့ပညာပေးမှုတွေကိုနိုင်နိုင်နဲ့မလုံနိုင်လို့လူတွေဟာရရအာကုန်တဲ့ social media မှာအာကိုရမလားဆိုပြီးလှုပ်လာကြတဲ့အတွက်ကျွန်တော်အမြင်ကတော့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဟာသုတေသနလုပ်ငန်းကုသမှုလုပ်ငန်းကာကွယ်မှုလုပ်ငန်းနဲ့ပညာပေးမှုလုပ်ငန်းတွေဟာအတောကိုစိုးစိုးဝါကျတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါဆရာအခုလက်တလောလဲအိမ်ကြီးချင်းတရုတ်နိုင်ငံမှာကိုဗစ်ဖြစ်နေတာလည်းများတယ်များတယ်ဆိုတော့မြန်မာနိုင်ငံမှာလည်းတော်တော်လေးစိုးရိမ်နေကြပါတယ်ဆရာဆိုတော့ဒီလိုမျိုးမှာပေါ့နော်ကာကွယ်ဆေးကုသမှုထိုးနှံမှုအခြေအနေတွေပေါ့နော်ကိုဗစ်အပြင်ပေါ့နော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးတခြားကာကွယ်ဆေးတွေရဲ့အခြေအနေပေါ့နော်အဲ့ဒါလည်းနည်းနည်းပြောပြပေးပါဦးဆရာ
ဟုတ်ကဲ့ဒီကိုဗစ်ကတော့ဒီကမ္ဘာလုံးကာယောဂါကြီးဒီကျွန်တော်တို့မြန်မာနိုင်ငံလည်းမြန်မာနိုင်ငံလည်းအတော်တော်ခံခဲ့ရတော့ဒါအတော်တော်ဆိုးွားပါတယ်ခုကာကွယ်ဆေးကိစ္စကိုပြီးခဲ့တဲ့ energy ဆိုးရလက်ထက်မှာစတယ်ဒီကိုဗစ်စတာလည်းအဲ့ကလာပေါ့နော်စဆာချင်းဟိုအိန္ဒိယကနေပြီးတော့ကာကွယ်ဆေးတွေရောက်လာပါတယ်အဲ့တော့စစ်အနာသိမှုဖြစ်ပြီးတဲ့နောက်မှာတရုတ်ကကာကွယ်ဆေးတွေဝင်လာပြန်ရော့အဲ့တော့ကျွန်တော်မေကွန်းနေအရာလူနာတွေမှာဘာဖြစ်ကြသလဲဆိုတော့ဘယ်ကာကွယ်ဆေးယူထိုးရမလဲဆိုတော့မေကွန်းတစ်ခုပေါ့နော်မသိကြဘူးအဲတချို့ကလည်းဟိုအိန္ဒိယကနေပြီးတော့ဟိုအစိုးရထုတ်ပေးတာဖြစ်ဖြစ်ကိုနီးကိုဟန်နေဖြစ်ဖြစ်ထိုးနောက်ဒုတိယကြိမ်တတိယကြိမ်ထိုးတဲ့အခါကျတော့ဟိုဆေးပြောင်းထိုးစသဖြင့်ပေါ့နော်အဲ့ဒီကျန်းမာရေးအသိပေးမှုကလည်းတော်တော်အားနည်းလွန်ခဲ့တယ်လို့ကျွန်တော်ယူဆတယ်ဒါတခုကာကွယ်ဆေးတလားတူကလေးတိုင်းတကဘာလုံးမှာမွေးကလေးကမိခင်ဝန်းတော့ကထွက်ကလေးကအနည်းဆုံးတစ်နှစ်ခွဲအထိကာကွယ်ဆေးတွေဟာမဖြစ်မနေထိုးရမယ့်ကာကွယ်ဆေးနဲ့မိဘသဘောအရထိုးရမယ့်ကာကွယ်ဆေးဆိုပြီးနှစ်မျိုးရှိပါတယ်နှစ်မျိုးရှိတဲ့အခါမှာဒီကိုဗစ်ကြောင့်ရောကျမရေးဝန်ကြီးဌာနရဲ့စောင့်ရှောက်မှုအားနည်းချက်တွေကြောင့်ရောကလေးမိဘတွေဟာဟိုကာကွယ်ဆေးအချိန်မီမထိုးနိုင်ကြတာတွေကိုဗစ်ကြောင့်ဟိုဆေးကနေမဖွင့်လို့အဲ့တော့ဒီအားကိုပြန်ပြီးတော့ဟိုစည်းစရာဟို time ဟိုစကေဂျူးခေါ်တာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဘယ်လိုပြင်မလဲဆိုတဲ့စနစ်ကလည်းမရှိဘူးခင်ဗျဒါကြောင့်တော်တော်များများကလေးတွေဟာမလွဲမသွေထိုးရမယ့်အရေးကြီးတဲ့ကာကွယ်ဆေးတွေဟာသူ့လက်ပတ်ရက်ပတ်ကြော်သွားတဲ့ကလေးတွေများတယ်အရေးအတွက်ဆိုတာကျွန်တော်မြင်တာတော့တိမ်ငန်းမနေတော့ဘူးအဲ့ဒီကလေးတွေအရွယ်ရောက်ရင်ဒီကာကွယ်နိုင်တဲ့ကုဆေယောဂါတွေဖြစ်ကောင်းဖြစ်နိုင်မယ်လို့ကျွန်တော်အမှန်တန်ဆိုရင်ပါတယ်ဒါကြောင့်ချုပ်ပြီးတော့ပြောရရင်ကိုဗစ်ကာကွယ်ဆေးကလေးတိုင်းမဖြစ်မနေထိုးရမယ်ကာကွယ်ဆေးတွေဟာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမွေးဖွားတဲ့ကလေးတွေအတွက်ကတော့နောက်အနာဂတ်นี่อเนงเนี่ยอึ่งกูกุเสยโยคะนี่ปูมะไหนเนี่ยด้วยอ่ะอันตามาสิไม่ก้องเสียผิดเด้ลูกจนอภิปยาสิครับเนี่ยโอเค
โอเคอะคูปอนเนาะดีกากวยซี้มาแล้วโหกางๆไม่ทูไปนะสรุปดีฉินမျိုးมาดีนโกกระเดะอ่ะดีตุเตตนะมาอ้าแน่เลยแหละเมียนมาနိုင်ငံมาดีตุเตตนะเฉินนี้โหเนเน่ရှင်းပြไปပါเสีย
โอเค
ကျွန်တော်ကဟိုမြန်မာဆိုရှယ်လစ်ခက်ကလေးကစေချောင်းသားဆရာဝန်ဖြစ်လာပြီးတော့အဲ့ဒီနောက်စစ်အာဏာသိမ်းမှုအခုဆို3ချိန်လုံးလို့ကျွန်တော်ကကြုံရတဲ့ကျမ၏ဌာနဝန်ထမ်းတယောက်ဖြစ်ပါတယ်ဗမာနိုင်ငံလိုဆင်းရဲတဲ့တနည်းအားဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာဖြစ်လိဖြစ်တတ်ရှိတဲ့ယောဂါတွေဒီလူမှုရေးနှိမ့်ကြလို့ဆင်းရဲလို့ဖြစ်တဲ့ကုသယောဂါတွေဆိုတာရှိပါတယ်ဝန်လျှော်ဝန်ပြည့်ယောဂါဝန်ကကာလာဝါယောဂါစတဲ့ယောဂါတွေနောက်တစ်ခါအာဟာရချုပ်တဲ့မှုယောဂါတွေအဲ့ဒီကိင္ကနန်းတွေကိုပထမအကျင့်စစ်ဆိုရလက်ထက်ကဒီလူမှုရေးအားနည်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုသူကဖော်ပြဖို့မရဘူးဗျဒါပထမအကျင့်ဒုတိယအကျင့်လည်းပဲကျွန်တော်ကြည့်နေပါတယ်စုစည်းတုတ္တရာလုံကနေဘလောက်တုတ်တဲ့ကောင်းလာနိုင်တယ်လေဆိုမကောင်းဘူးခင်ဗျအစိုးရလုပ်တဲ့လူတွေထုတ်တဲ့စင်စရာကိင္ကနန်းတွေကလည်းမယုံရဘူးအစိုးရနဲ့တွဲလုပ်တဲ့ UNICEF WHO တွေကလည်းသူကဒေသတော်မှလာနေတော့ဟိုဒေသအစိုးရရဲ့ဟိုမျက်နှာလည်းကြည့်ရတော့သူတို့ကိန်းကန်းတွေလည်းတဝက်တစ်ပြက်ပဲမှန်တယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျ။အဲယောဂအစုံမဲ့ HIV ရဆာ TV ယောဂအစမျက်ဖြာယောဂအစပေါ့နော်။အဲဒီလိုဖြစ်နေတော့ကဒါကိုကြည်ရမ်းမြစ်သူတည်တနာလုံကနေအတော်အားနေတယ်ဆိုပြီးကျွန်တော်တတ်နိုင်ဆုံးဟိုထောက်ပြပြောဆိုပါတယ်။အဲ့ဒီမှာအစိုးဆုံးကဒီခုကျွန်တော်တို့ဆွေးနွေးနေတဲ့စေသူတည်တနာပေါ့
။ဒေါက်တာတင့်ဆွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်။ဒါကတော့ဒေါက်ကီမျိုးသက်အပတ်စဉ်တင်ပြတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOES စနေနေ့မနက်ဖက်တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ရဲ့တန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25လိုင်းဒိုမီတာ40နဲ့လိုင်းဒိုမီတာ50တို့ကနေဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ကီမျိုးသက်ကပြောပြပါအောင်မယ်ခင်ဗျာ။
တူရကီနဲ့ဆီးရီးယားမှာအပြင်ပြင်းအားအပြင်9.8နဲ့9.5မဂ်နီတူငလျင်တွေလှုပ်ခတ်ခဲ့ပြီးတဲ့နောက်လေးအမြောက်နေ့ဖြစ်တဲ့တောက်ကြနေ့မှာတော့အသက်ရှင်ကျန်ရသူတွေကိုထပ်ပြီးတော့ရှာဖွေကယ်ဆယ်နိုင်မဲ့ပြောင်းလဲချက်တွေဟာမှေးမိန်လာနေပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်မှာတနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့ဒီငလျင်ကြောင့်တေဆုံးရသူအရေအတွက်ဟာ12,000ကျော်နေပြီလို့အာနာဘိုင်းတွေကပြောပါတယ်။ဒါကဂျပန်မှာလူပေါင်း2000နီးပါးတေဆုံးရတဲ့2021ငရင်နဲ့ဆူနာမီနောက်ပိုင်းကမ္ဘာမှာအထူးအပြောက်အများဆုံးဘေးလဲဖြစ်ပါတယ်။တူရကီသမ္မတကတော့နိုင်ငံမှာ9ရက်တာဝန်내ခြေခွဲပွဲနေ့ကျင်းညာထားသလိုငင်းတန်းတက်ခံရတဲ့ပြည်နယ်10ခုကိုလည်း3လကြာအရေးပေါ်အခြေအနေကျင်းညာထားတာပါ။ဆီးရီးယားမှာတော့သမ္မတဘရှယ်အယ်အဆက်နဲ့ဇနီးတို့ကအစိုးရထင်းချွာအလက်ပင်မြက်ကရှေးယုံကငင်းတန်းတင့်သူတွေစီကိုပထမဆုံးချိန်တွားရောက်ခဲ့ပါတယ်။အသက်ရှင်လွတ်မြောက်သူတွေကိုအ мян ကူညီနိုင်ရေးဆောင်ရွက်မှုအနေနဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအတိုက်ခံထင်းချွာဒေသအပေါ်နိုင်ငံတော်ဝန်ကိုလူသားစာနာမှုအကူအညီတွေပေးပို့ရေးအတွက်ဆီးရီးယားအစိုးရကအတည်ပြုထားတယ်လို့နိုင်ငံပိုင်းမီဒီယာမှာတောက်ကြနေကကြေညာခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်သမ္မတအန်ဒရီဒူဒါအပါအဝင်အရှေ့ဥရောပမဟာမိတ်တွေနဲ့တွေ့ဆုံမှုအတွက်အခုဖေဖော်ဝါရီ20ရက်နေ့မှာပိုလန်ကိုတွားရောက်ဖို့ရှိတယ်လို့သမ္မတအင်မြူကတောက်ကြနေမှာကြေညာပါတယ်။ဖေဖော်ဝါရီ24ရက်ယူကရိန်းကိုရုရှားကျူးကျော်မှုပထမဆုံးနှစ်ပတ်လည်နေ့မတိုင်ခင်ရောက်လာမဲ့သမ္မတဘိုင်ဒန်ရဲ့ဒီခီးစဉ်ဟာအမေရိကန်နေနဲ့ယူကရိန်းနဲ့အတူဆက်လက်ရပ်တည်နေမယ်ဆိုတော့ကိုရှင်းရှင်းလင်းလင်းပြသရာရောက်မယ်လို့အင်မြူရောရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဘရာဇီးသမ္မတတဲ့လက်ဝဲဝါဒီလူလာဒါဆီလ်ဗာကိုအမေရိကန်သမ္မတအင်ဂျူရောမှာတောက်ကြနေကလက်ခံတွေ့ဆုံပါတယ်။အလစကာပြည်နယ်ဝင်းဟမပြန်တန်းနေတဲ့ကားတစ်စီးအရွယ်အစားရှိတဲ့အရာဝတ္ထုတစ်ခုကိုအမေရိကန်ဘက်ကပစ်ချလိုက်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့ပဲတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်တန့်အင်ဂျင်နီယာတွေကတော့ဂျီမီကွန်းနဲ့ဇူဘဲအထိုင်ရဲတို့ဖြစ်ပါတယ်။ကျွန်တော်တို့စနေနေ့ VO ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VO ကိုကြည့်ရှုနားတော်တာဆင်လို့တဲ့ကျေးဇူးထူးတင်ပါတယ်။မြမပြည်သူပြည်သားအပေါင်းနဲ့ဘေးရန်တွေကဝေးကွာကြပါစေ။ကျွန်တော်ကဇော်မိုးကြပါခင်ဗျာ။
This program has come to you from the Voice of America, Washington.